Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ဒါရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2018ခုနှစ်ဖေဖော်ဝါရီလ26ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင
်ကျမသင်္ကီထိုက်ပါရှင်ကုလလုံခြုံရေးကောင်စီရဲ့စီးရီးယားရေးဆုံးဖြတ်ချက်အတိုင်းလိုက်နာလှုပ်ဆောင်ဖို့လိုတယ်လို့ကုလအတွင်းမှုချုပ်ကတိုက်တွန်းလိုက်ပါတယ်။မြန်မာစစ်ဘိုလ်ချုပ်တည်အပေါ်ဒဏ်ခတ်ပိတ်ဆို့မှုချမှတ်ဖို့ဥရော EU ဥရောပသမ္မဂကဒီကနေ့သဘောတူလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တင်တွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆင်ရမယ်ထိတ်တန့်ရောက်တဲ့တင်တွေထဲမှာဆိုရင်တော့ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေဟာကဘာပေါ်မှာခွဲခြားဆက်ဆံခံရဆုံးလူမျိုးစုတွေကတခုဖြစ်တယ်လို့ကုလသမဂ္ဂအတွေ့အမှုချုပ်ကပြောကြားလိုက်တဲ့တင်နောက်ဒီရခိုင်မှာဖြစ်နေတဲ့ပြည်ပခန့်တွေနဲ့ပတ်သက်ပြီးမြန်မာအစိုးရပေါ်မှာ EU အနေနဲ့နိုင်ငံရေးအရာဖိအားပေးလှုပ်ဆောင်မှုဂျာမနီဘာလင်မှာကျင်းပတဲ့ဒီညီလာခံကိုတုံ့ပြန်တဲ့သတင်းစာရှင်းလင်းပွဲကိုလည်းရန်ကုန်မြို့မှာဒီကနေ့ကျင်းပခဲ့ပါတယ်
။ As was explained by Marshal Sen, the purpose of today's press briefing.
ဒေါက်တာအောင်သွန်းတပါရှင်နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်ထောင်းအင်းနိုင်ငံမှာ PhD ဒေါက်တာတွေစပြီးတော့ဒီမြန်မာတွေလာပြီးတော့တက်နိုင်မှုအတွက်ဒီကြောင်းနေလာပြီးဖွင့်လို့ဖို့စီစဉ်နေတဲ့သတင်းပေးပို့ချက်ကိုလည်းနားဆင်ရဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်တင်ဆက်ပေးနေကြခန္ဓာတွေဖြစ်တဲ့စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတက်တန့်ရောင်သတင်းလွှာနဲ့သူယုံကြည်ရာတို့ကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုက်နဲ့ကိုဝင်းမင်းတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
ကုလသမဂ္ဂလွန်ကြိုရေးကောင်စီကချမှတ်လိုက်တဲ့ဆုံးဖြတ်ချက်ကိုထိထိရောက်ရောက်ကျင့်သုံးမှသာအဓိပ္ပာယ်ရှိမယ်လို့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုလိုက်ပြီးစီးရီးယားနိုင်ငံတွင်းကမတိမငြိမ်ဖြစ်နေတဲ့အရှိဂူတာဒေတာတွင်ပြည်သူတွေအနေနဲ့လူသားချင်းစာနာမှုအကူအညီတွေကိုထပ်မဆောင်နိုင်တော့ဘူးလို့လည်းပြောဆိုလိုက်ပါတယ်စီးရီးယားနိုင်ငံတဝန်ရပ်ပေါင်း30အပြည့်အခက်ရက်စဲဖို့အတားအဆီးတွေကိုဖယ်ရှားပေးပြီးကုသရေးနဲ့ကယ်ဆယ်ရေးလှုပ်ရှားတွေဝင်ရောက်ခွင့်ပြုဖို့ကုလလုံခြုံရေးကောင်စီကပြီးခဲ့တဲ့စနေနေ့ကတောင်းဆိုထားတာပါဒီဆုံးဖြတ်ချက်ကိုချက်ချင်းအကောင့်ထက်ဖို့ကျင့်သုံးပြီးရေရှည်ထိန်းထားနိုင်ဖို့နဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေနဲ့ဝန်ဆောင်မှုတွေဘေးကင်းလုံခြုံမှုရှိရှိပို့ဆောင်ပေးနိုင်ဖို့အပြင်းအထန်နာမကျန်းဖြစ်နေသူတွေဒဏ်ရာရထားသူတွေကိုကယ်ထုတ်ပြီးစီးရီးယားပြည်သူတွေခံစားနေရတဲ့ဒုက္ခတွေသက်သာရော့ပါသွားစေဖို့မျှော်လင့်တဲ့အကြောင်းကုလအထွေမှုချုပ်ကပြောဆိုခဲ့တာပါအကြမ်းဖက်မှုတွေကတော့ရပ်တန့်သွားခြင်းမရှိသေးပါဘူးဒီကနေ့တနင်္လာနေ့မှာပဲတဘုံတို့ထိမ့်ချုပ်တဲ့အရှိဂူတာဒေတာတွင်လေချောင်းကနေတိုက်ခိုက်ခံရတယ်လို့ကုလသမဂ္ဂနောက်စီးရီးယားစစ်ရေးစောင့်ကြည့်ရေးအဖွဲ့တို့ကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းအရှိဂူတာဒေတာတွင်တိုက်ခိုက်ခံရတာကြောင့်လူပေါင်း900ကျော်သေဆုံးခဲ့ရပါတယ်ရှင်
ငြိမ်းချမ်းရေးအိုလံပစ်လို့တင်စားခံရတဲ့တောင်ကိုရီးယားမှာကျင်းပခဲ့တဲ့ဆောင်းဝတီအိုလံပစ်ပွဲအောင်မြင်စွာပြီးဆုံးချိန်မှာမြောက်ကိုရီးယားနျူကလ িয়ার ရေးဆွေးနွေးဖြစ်ရှင်ဖို့လမ်းစာကိုလည်းအောင်မြင်စွာချမှတ်ပေးနိုင်ခဲ့ပေမဲ့ရည်ရှိခံနိုင်ဖို့ကတော့မတိကျသေးပါဘူး။တောင်မြောက်ကိုရီးယားအကစားသင်းတွေအတူတွဲပြီးချီတက်လာတာကိုအမေရိကန်သမ္မတနဲ့အမေရိကန်သမ္မတသမီးနဲ့မြောက်ကိုရီးယားအစိုးရပါတီဒီယိုကထာတို့ကအတူလက်ခုပ်တီအားပေးခဲ့တဲ့ဒီအိုလံပစ်ပိတ်ပွဲမှာနိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်စ်ဘန့်ကအိုလံပစ်ပွဲမှာပြန်လည်ရင်ကြားစီကြိုးပမ်းနိုင်ခဲ့မှုအတွက်တောင်ကိုရီးယားနှစ်နိုင်ငံလုံးကိုမနေ့ကချီးကျူးလိုက်ပါတယ်။ဥက္ကဋ္ဌဘတ်ကတောင်မြောက်ကိုရီးယားနှစ်နိုင်ငံနေနဲ့ငြိမ်းချမ်းတဲ့အနာဂတ်အတွက်ယုံကြည်မှုရှိထားတာကိုကျွန်တော်တို့ကိုယုံကြည်စေခဲ့တယ်။ဒီနေ့မတီးငြိမ်ပြိုကွဲလေတဲ့ကမ္ဘာကြီးမှာအားကစားစိတ်ဓာတ်နဲ့ကမ္ဘာပြည်သူပေါင်းကိုပေါင်းစည်းပေးနိုင်ကြောင်ပြသနိုင်ခဲ့တယ်လို့ပျုံချန်းအိုလံပစ်ပိတ်ပွဲအခမ်းအနားမှာချီးကျူးလိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့ပျုံချန်းဆိုင်ရတဲ့အိုလံပစ်ပွဲမှာပါဝင်ဖို့တောင်ကိုရီးယားနဲ့ညှိနှိုင်းသဘောတူပြီးအရင်ပြင်းပြင်းထန်ထန်လုပ်ခဲ့တဲ့နျူကလ িয়ার ကြိုးပမ်းမှုနဲ့ဒုံးကျည်ဆန္ဒပြလှမှုတွေကိုမနှစ်နှောင်းပိုင်းကတည်းကဆက်မလုပ်တော့ပဲရပ်ဆိုင်းပေးလာခဲ့ပါတယ်။ဒီပေါ်တုံ့ပြန်တဲ့အနေနဲ့အမေရိကန်ဘက်ကလည်းငြိမ်းချမ်းတဲ့အိုလံပစ်ပွဲဖြစ်မြောက်ရေးမြောက်ကိုရီးယားရန်စတယ်လို့ခန်းစားရတဲ့တောင်ကိုရီးယားနဲ့ပုံမှန်လုပ်တဲ့စီးရေးလက်ချေခံတွေကိုနောက်ရှေ့ပေးခဲ့ပြီးအိုလံပစ်ပွဲနောက်ကျမှလုပ်ဖို့နောက်ဆုတ်ပေးခဲ့ပါတယ်။ဒါပေမဲ့ဒီအိုလံပစ်ပွဲမတိုင်ခင်ပိတ်ပွဲမတိုင်ခင်တောက်ကြတဲ့ကပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားပေါ်ပြင်းထန်တဲ့တိုက်ခိုက်ပိတ်ဆို့မှုတွေချမှတ်ကြောင်ကြေညာခဲ့တဲ့ပေါ်မြောက်ကိုရီးယားဘက်ကလည်းဒီပိတ်ပွဲမတိုင်ခင်နိုင်ပိုင်းလေးအတွင်းမှာပဲဒါဟာစစ်ခင်းတဲ့လူရဲဖြစ်တယ်လို့ပြင်းပြင်းထန်ထန်တုံ့ပြန်ခဲ့တာကြောင့်ဒီအိုလံပစ်ငြိမ်းချမ်းရေးရှင်ကုံသွားမှာကိုစိုးရိမ်နေကြပါတယ်ခင်ဗျ
အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်မှာဒီကနေ့တင်းတင်းလာနေနိုင်ငံတော်ဝန်ကပြည်내အုပ်ချုပ်ရေးမှုတွေတွေ့ဆုံပွဲမှာတော့ဒီလအတွင်းဖြစ်ခဲ့တဲ့ Florida ကအထက်တန်းကျောင်းမှာလူစုလူဝေးတွင်ပြစ်ခတ်မှုနဲ့ပတ်သက်ပြီးအဓိကထားဆွေးနွေးမယ်လို့သမ္မတ Donald Trump ကပြောဆိုလိုက်ပါတယ်။နိုင်ငံမှာဖြစ်နေတဲ့ကိစ္စကိုအဆုံးသတ်နိုင်ရေးအလေးထားဆောင်ရွက်မှာဖြစ်တာကြောင့်ဒီကိစ္စကိုထိတ်တန့်ဦးစားပေးအဖြစ်ထားမယ်လို့ယူဆတဲ့အကြောင်းသမ္မတ Trump ကမနစ်တနင်္ဂနွေနေ့ညဂျိုးဆိုးပွဲအခမ်းအနားမှာပြောဆိုခဲ့တာပါ။ပြည်내တိုင်းမှာတနက်ကင်ဆောင်ခွင့်ဥပဒေတွေကမျိုးမျိုးရှိနေပြီးတနက်ကန်ဆောင်ခွင့်ပို့ပြီးတော့တင်းကျပ်မလားဘလို့ဆောင်ရွက်မလဲဆိုတာမှလည်းချင့်ကပ်ဆောင်ရွက်နိုင်မှုမရှိသေးပါဘူးပြည်တော်စုအစိုးရဘက်ကတော့သူနီးသူဟန်နဲ့ဆောင်ရွက်နိုင်ပါတယ်သတင်းတစ်ပတ်ကြာရန်နာထားတဲ့အထက်နဲ့အောက်လွှတ်တော်နှစ်ရပ်တို့ကလွှတ်တော်အမတ်တွေလည်းဒီကနေ့မှလွှတ်တော်ပြန်လဲစတင်မှာဖြစ်ပါတယ်ကျောင်းတွေမှာပြစ်ခတ်မှုတွေကိုတားဆီးနိုင်ရေးအတွက်အခြေအနေဆွေးနွေးညှင်းခုံနေကြပေမဲ့လည်းဒီကိစ္စလွှတ်တော်ဘက်ကလုံမလားဆိုတာကတော့စောင့်ကြည့်ကြရအောင်မှာဖြစ်ပါတယ်ဒီဘက်နှစ်ပိုင်းနေအတွင်းလူအများအပြားတည်ကြည်ရတဲ့ပြစ်ခတ်မှုတွေနဲ့ရင်ဆိုင်နေရပေမဲ့လို့လဲအခြေခံဥပဒေအရတနက်ကန်ဆောင်ခွင့်ရထားတဲ့နိုင်ငံတစ်ခုမှာတနက်ကန်ဆောင်ခွင့်ကိုပို့ပြီးတော့တင်းကျပ်ဖို့လွှတ်တော်အမတ်တွေဘက်ကလိုလိုလားလားမရှိကြပါဘူးသမ္မတဒေါ်နယ်ထရန့်ကတော့တနက်သမားတဦးကိုအစင်းနဲ့ခုခံနိုင်မှုအတွေ့ကျောင်းဆရာတချို့ကိုတနက်ကန်ခိုင်းဖို့အကြံပြုထားပါတယ်ရှင်
ဗြိတိန်နိုင်ငံလက်စတာမှာဈေးဆိုင်တစ်ခုနဲ့အင်တလုံးပျက်စီးခဲ့ရတဲ့မနေ့ကပေါက်ကွဲမှုကြောင့်အ ਨੇ အဆုံး၄ဦးသေပြီး၄ဦးကိုတော့ဆေးရုံတင်ထားရဆဲဖြစ်ပါတယ်။ပေါက်ကွဲမှုဖြစ်ရတဲ့အကြောင်းရင်းကိုစုံစမ်းနေဆဲဖြစ်ပါတယ်။ဒီပေါက်ကွဲမှုကအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုနဲ့ဆက်စပ်တဲ့အချက်လက်တွေကိုတော့မတွေ့ရသေးဘူးလို့ရဲအဖွဲ့ကဆိုပါတယ်။လက်စတာမြို့မှာမနေ့ကဒေသစံတော်ချိန်ညနေ9နာရီကျော်မှပေါက်ကွဲမှုဖြစ်ခဲ့တာပါ။ပေါက်ကွဲမှုဖြစ်တဲ့လမ်းနာကိုမကတ်ဖို့လူတို့ကိုရဲကပြောဆိုထားပြီးသတင်းမီဒီယာတွေတခြားသူတွေအနေနဲ့ပေါက်ကွဲမှုဖြစ်ရတဲ့အကြောင်းကိုထင်ကြေးပြီးမပြောချဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။ဒီပေါက်ကွဲမှုကြောင့်ဆောက်အုံတချို့ထိခိုက်ပျက်စီးခဲ့ရပြီးအဲ့ဒီအနီးအနားတဝက်ကအိမ်တွေနဲ့စီးပွားရေးလုပ်ငန်းတွေကိုလည်းဘေးလျော်ရွှေ့ပြောင်းထားရကြောင်းရဲအဖွဲ့ကဆိုပါတယ်။ဒီပေါက်ကွဲမှုကြီးဖြစ်ပြီးဆောက်အုံတလုံးလည်းပြိုကျခဲ့ကြောင်းသတင်းရပြီးတဲ့နောက်မှာတော့မိသက်ဌာနကမိသက်ကား6ဆင်းကိုဆေးလွတ်ခဲ့ပါတယ်။ပေါက်ကွဲမှုဖြစ်ခဲ့တဲ့လက်စတာမြို့ကတော့လန်ဒန်မြို့တော်ရဲ့မြောက်ဘက်189ကီလိုမီတာအကွာမှာရှိပါတယ်ခင်ဗျာ။
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မြန်မာဝိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေအပေါ်တပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးမြန်မာစစ်ဘိုလ်ချုပ်တွေကိုဒဏ်ခတ်ပိတ်ဆို့မှုချမှတ်ဖို့နောက်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေကြောင့်ဥရောပသမဂ EU ကလက်နက်တင်ပို့ရောင်းချခွင့်ကန့်သတ်ချက်ကိုပို့ပြီးတော့တင်းကျပ်ရေးတို့ကိုဆောင်ရွက်ဖို့ဥရောပသမဂနိုင်ငံခြားရေးဝန်ကြီးတွေဒီကနေ့တနင်္လာနေ့မှာသဘောတူလိုက်ကြပါပြီ။လူခွင့်ရေးချိုးဖောက်မှုတွေကိုစိုးစိုးဝါဝါစနစ်တကျကျူးလွန်မှုတွေအတွက်တာဝန်ရှိတဲ့မြန်မာလက်နက်ကင်တပ်တွေကအကြီးတန်းစစ်တပ်အရာရှိတွေအပေါ်ချက်ချင်းပြစ်မှတ်ထားကန့်သတ်မှုတွေလုပ်ဖို့ဥရောပသမဂ္ဂနိုင်ငံခြားရေးဝန်ကြီးတွေကကြေညာချက်မှာပြောဆိုထားပါတယ်မြန်မာနိုင်ငံအပေါ်1990ပြည်လွန်နှစ်တွေကတည်းကဥရောပသမဂ္ဂကချက်မှတ်ထားတဲ့လက်နက်ရောင်းချမှုကန့်သတ်ချက်ကိုပို့ပြီးတော့တင်းကျပ်ဖို့နိုင်ငံခြားရေးဝန်ကြီးတွေကလိုလားနေကြပေမဲ့အသေးစိတ်ကိုတော့ပြောဆိုမထားပါဘူး။ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာတွေအပေါ်ဖြိုခွင်းခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဘုံမှုချုပ်မောင်မောင်စိုးကိုတော့အမေရိကန်ကပြီးခဲ့တဲ့ဒီဇင်ဘာလကပြစ်မှတ်ထားဒဏ်ခတ်အရေးယူထားတာပါ။အခုဥရောပသမဂ္ဂရဲ့ဒဏ်ခတ်ပိတ်ဆို့မှုမှာတော့မြန်မာအကြီးတန်းစစ်တပ်အကြီးအကဲတအူးမကပါနိုင်တယ်လို့လည်းတန်တမန်တအူးကပြောဆိုထားပါတယ်ရှင်။
အိန္ဒိယဘောလိဝုဒ်ရုပ်ရှင်မင်းသမီးအကျော်မော်ဆရီဒေဗီကပူးတည်ဆုံခဲ့ရတာကရေနစ်တာကြောင့်လို့ဒီဘက်ရဲဌာနကထုတ်ပြောလိုက်ပါတယ်။အရင်တုန်းကတော့နှလုံးရောဂါနဲ့တည်ဆုံခဲ့တာလို့ပြောခဲ့တာပါ။ရင်ခွဲဆစ်ဆွဲမှုတွေစစ်ဆေးမှုတွေပြီးမှဒီမင်းသမီးဆရီဒေဗီကပူးဟာသတိလျှပ်ပြီးဟိုတယ်ကန်အတွင်းကရေချိုးကန်တွေရေနစ်ပြီးတည်ဆုံခဲ့တာလို့ဒီဘက်ရဲတပ်ဖွဲ့က Twitter လူမှုကွန်ရက်မှာပြောခဲ့တာပါ။သူမတည်ဆုံမှုကိုအစိုးရရှင်တွေထံလွှဲပြောင်းပေးလိုက်ပြီးလို့လည်းဒီဘက်ရဲတပ်ဖွဲ့ကပြောပါတယ်။အသက်54နှစ်အရွယ်ဘောလိဝုဒ်သရုပ်ဆောင်ဆရီဒေဗူအနေနဲ့ဒေဗီအနေနဲ့ဒူဘိုင်းမှာသူမရဲ့တူဖြစ်သူနဲ့သူဖြစ်သူရဲ့မင်္ဂလာဆောင်ကိုလာတက်ရင်ပြီးခဲ့တဲ့စနေနေ့ကတည်ဆုံခဲ့တာပါအ အိန္ဒိယဟင်ဒီဇလန်သာပြေရုပ်ရှင်တွေမှာပါဝင်သရုပ်ဆောင်ပြီးကြော်ကြားလာခဲ့တဲ့စရီဒေဗီဟာရုပ်ရှင်ကားပေါင်း300ကျော်မှာပါဝင်သရုပ်ဆောင်ခဲ့တာပါ။သူမရဲ့ရုပ်လောင်းကိုတော့ဒီနေ့ပဲအိန္ဒိယနိုင်ငံမွန်ဘိုင်းမြို့ကိုတည်ဆောင်သွားပြီဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ပြည်တော်စုအနောက်လယ်ပိုင်းကနေတောင်ဘက်ဆုံးအထိဒေသတစ်လျှောက်ပြင်းထန်တဲ့မုန်တိုင်းတွေနဲ့ရေကြီးရေလျှံတာတွေအပြင်ဆောင်းရာသီနှောင်းပိုင်းကာလလေးစင်နှမောင်းတိုက်ခတ်တာတွေကြောင့်လူ၄ဦးထက်မနည်းသေဆုံးခဲ့ရပြီးပျက်စီးဆုံးရှုံးမှုတွေလည်းအများအပြားရှိခဲ့ပါတယ်။အမေရိကန်ပြည်နယ်ကိုကူကတချို့နေရာတွေမှာမိုးအကြီးအကျယ်ရွာတာကနေမြေချောင်းတွေရေလျှံနေတာကြောင့်ရေဘေးအန္တရာယ်သတိပေးချက်တွေထုတ်ပြန်ထားရပါတယ်။ခရိုင်တော်များမှာအရေးပေါ်အခြေအနေကြီးညာထားပါတယ်။အိုဟိုင်းယိုးမြေချောင်းတစ်လျှောက်ကမြို့ရွာတွေအလုံးကိုရေမြုပ်တဲ့အခြေအနေစိုက်နေတာပါ။ကင်တကီပြည်နယ်လူးစ်ဘေးနဲ့အိုဟိုင်းယိုးပြည်နယ်ဆင်ဆင်နတီမြို့ကြီးတွေမှာမနေ့တနင်္ဂနွေနေ့ကမြေရေရှမ်းတက်မှုဟာနှစ်ပေါင်း20အတွင်းအမြင့်ဆုံးအဆင့်ကိုရောက်ခဲ့ပါတယ်။အာကန်ဆက်နဲ့တနက်စီပြည်နယ်တွေမှာတော့ပြီးခဲ့တဲ့စနေနေ့ကလေးစင်နာမောင်းနှစ်ခုထက်မနည်းဝင်းမွေတိုက်ခတ်ခဲ့တာကြောင့်လူနေအိမ်အများအပြားထိခိုက်ပျက်စီးခဲ့ရပါတယ်။တောင်နဲ့ရှေ့ဘက်ပြည်နယ်တွေမှာလည်းဒီသတင်းပတ်အတွင်းအပူချိန်ဟာပုံမှန်ထက်မြင့်တက်ပြီးမိုးအုံပြီးဆူဆွတ်နိုင်ပွဲရှိတယ်လို့မူလဝတ္တပညာရှင်တွေကခန့်မှန်းထားတာကြောင့်တိတ်ပြီး6တွေ့လာအောင်မဲ့အခြေအနေတော့မရှိသေးပါဘူးရှင်
။အီတလီနိုင်ငံရောမမြို့တော်နဲ့တောင်တန်းတွေမှာတော့6နှစ်တာကာလအတွင်းပထမဆုံးအကြိမ်ဖြစ်ဒီနေ့စီးနှင်းတွေပိတ်ဖုံးနေပါတယ်။ရောမမြို့တော်ရဲ့လမ်းတွေပေါ်ကနှင်းတွေရှင်းလင်းရွတ်မြို့တော်ကာကွယ်ရေးဌာနကစစ်သားတွေဆစ်လွတ်ထားပြီးယထာဘူတာတွေမှာတောင်တင်နေတဲ့ခီးသွားတွေကိုအကူအညီပို့အကူအညီပေးမဲ့သူတွေကိုလည်းခေါ်ယူနေပါတယ်။ရောမမြို့ကအဓိကလေဆကြီးဖြစ်တဲ့ Fiume Sino မှာပြေးလည်တစ်ခုလည်းသာဖွင့်ထားနိုင်ပြီးဒုတိယလေဆကြီးဖြစ်တဲ့ CM Pino မှာလည်းလေယာဉ်ပြန်တွေပြန်တန်းနိုင်မှုအတွက်ပြေးလည်တွေရှင်းလင်းဒီနေ့ခေတ္တပိတ်ထားရပါတယ်။အီတလီဘူလေပိုင်းဒေသနဲ့မြောက်ပိုင်းဒေသတလွားမှာလည်းမုန်တိုင်းကြောင့်အများပြည်သူသေဖို့ဆောင်ရည်လုပ်ငန်းတွေမှာခက်ခဲတွေ့နေရပြီးကျောင်းတွေကိုလည်းပိတ်ထားဖို့အာဏာပိုင်တွေကညွှန်ကြားထားပါတယ်။တစ်ချိန်တည်းမှာပဲရုရှားနိုင်ငံမော်စကိုမြို့မှာလည်းနှွေပေါက်ရာသီချိကပ်လာပေမဲ့ဆောင်းတွင်အေးတဲ့စိုက်ကဲနေပါသေးတယ်ခင်ဗျာ။
တင်းနာညာချမ်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုဝင်းမင်းတို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်နေတဲ့မြန်မာဘာသာအစီအစဉ်တွေကိုထုတ်လွှင့်နေခြင်းနဲ့တပြိုင်တည်း VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ website မှာလည်းတပြိုင်တည်းနားဆင်နိုင်ကြပါရှင်။ထိတ်တန့်ရောက်သတင်းလွှာတွေကိုစတိုက်တင်ဆက်ပေးခြင်းပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေဟာကမ္ဘာပေါ်မှာခွဲခြားဆက်ဆံခံရဆုံးလူမျိုးစုတွေကတခုအပါအဝင်ဖြစ်တယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒီကနေ့စတင်လိုက်တဲ့38ကြိမ်မြောက်လူခွေကောင်စီနှစ်ပတ်လည်အစည်းအဝေးတွေအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။ဒါအပြင်ရခိုင်ပြည်နယ်အတွင်းမှာအကူအညီတွေကိုလွတ်လပ်စွာပေးနိုင်ဖို့နဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းကူညီကြဖို့သူကပြောကြားလိုက်ပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ကိုရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ရှင်
။ကုလသမဂ္ဂလူခွေကောင်စီရဲ့38ကြိမ်မြောက်နှစ်ပတ်လည်အစည်းအဝေးကိုဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒီကနေ့စတင်လိုက်ပါတယ်။နိုင်ငံတကာအစိုးရကိုယ်စားလှယ်အဖွဲ့တွေတက်ရောက်ခဲ့ကြတဲ့အစည်းအဝေးအတွင်းမှာတော့ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေဟာကမ္ဘာပေါ်မှာခွဲခြားဆက်ဆံခံရဆုံးလူမှုအတိုင်းအဝိုင်းတွေကတခုဖြစ်တယ်လို့ပြောကြားလိုက်ပါတယ
် I have traveled several times to northern Rakhine In my experience the Rohingya are one of the most discriminated against
ကျွန်တော်အနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုအကြိမ်တော်များများတွေ့ရောက်ခဲ့ပြီးပါတယ်ကျွန်တော်ရဲ့အတွေ့အကြုံအရတော့ Rohingya တွေဟာကမ္ဘာပေါ်မှာခွဲခြားဆက်ဆံခံရဆုံးလူမျိုးစုတွေတက်ကတခုပါဝင်ဖြစ်ပြီးတော့ပြီးခဲ့တဲ့ပြဿနာတွေမဖြစ်ခင်ကတည်းကအဲ့လိုမျိုးခွဲခြားဆက်ဆံခြင်းခံခဲ့ရတာဖြစ်ပါတယ်ဒါအပြင်နိုင်ငံသားဖြစ်ခွင့်ကိုပိတ်ပင်ခံထားရတယ်လို့ပဲမြန်မာစစ်တပ်ရဲ့ရက်စက်တဲ့လူရတွေကိုလည်းခံရရတာမို့လို့သူတို့ရဲ့နေအိမ်တွေနဲ့နိုင်ငံတွင်းကနေပြီးတော့ထွက်ပြေးခဲ့ကြရပါတယ်။ဒါကလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုရဲ့ထင်ရှားတဲ့ဥပမာရဖြစ်ပါတယ်
။ပြီးခဲ့တဲ့ဩဂတ်လ25ရက်နေ့က ARSC ရွန်ဂျာချမ်းဖတ်ဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးစခန်းတွေကိုတိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ကဒေသတွင်းမှာနေပြည်တော်ရှင်းလင်းရေးလုပ်ရာကနေအဲ့မှာရှိတဲ့ရွန်ဂျာ6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်။ဒါပြင်မြန်မာဆိုရဘက်ကတော့လုံခြုံရေးအခြေအနေတွေကြောင့်ကုလသမဂ္ဂအေဂျင်စီတွေပါဝင်နိုင်ငံတကာအကူအညီပေးဖွဲ့တွေနဲ့မီဒီယာတွေကိုအဲ့ဒီဒေသအတွင်းကိုတွားရောက်ခွင့်ကိုလည်းကန့်သတ်ထားပါတယ်။အတွင်းမှုချုပ်ဂူတာရက်စ်ကတော့ရခိုင်ပြည်နယ်အတွင်းမှာလူသားချင်းစာနာတဲ့အကူအညီတွေလက်လက်စွာပေးခွင့်ရဖို့နဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းဒီလူတွေကိုအကူအညီပေးဖို့ကိုတောင်းဆိုလိုက်ပါတယ်
။ The Rohingya community desperately needs immediate life-saving assistance, long-term solutions and justice.
ရွှေလူမှုတိုင်းဝိုင်းအနေနဲ့ဒီအသက်ကယ်ဆယ်နိုင်မဲ့အကူအညီတွေရေရှည်ဖြစ်ရှင်းနိုင်မှုနည်းလမ်းတွေနဲ့တရားမျှတမှုတွေကိုအခုချက်ချင်းအရေးပေါ်လိုအပ်နေပါတယ်။ရခိုင်ပြည်နယ်အတွင်းမှာလူသားချင်းစာနာတဲ့အကူအညီတွေလွတ်လပ်စွာပေးခွင့်ရဖို့အတွက် ကျွန်တော်အနေနဲ့အစိုးရတာဝန်ရှိသူတွေကိုတောင်းဆိုလိုပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတဲ့သူတွေကိုလည်းအကူအညီပေးဖို့နိုင်ငံတကာအတိုင်းအဝိုင်းကိုကျွန်တော်အနေနဲ့ပန်ကြားပါတယ်။ဒီလူတွေသူတို့ရဲ့နေရရင်းကိုဒါမှမဟုတ်သူတို့နေချင်တဲ့နေရာကိုနိုင်ငံတကာစံချိန်စံညွန့်တွေနဲ့အညီဘေးကင်းလုံခြုံမှုရှိရှိဂုဏ်သိက္ခာရှိရှိပြောင်းနေအောင်လို့အကူအညီပေးကြဖို့အတွက်နိုင်ငံတကာအတိုင်းအဝိုင်းတစုတစည်းတည်းပူးပေါင်းဆောင်ရွက်သွားကြဖို့လိုအပ်ပါတယ်
။ဒါပြင်ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ရဲ့အကြံပြုချက်တွေကိုအပြည့်အဝခေါင်းထည်ဖော်ဖို့ကအရေးကြီးတယ်လို့လည်းအတွင်းမှုချုပ်ကပြောပါတယ်။အပြင်ကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးဇာယီရိုင်ယယ်ဟူစိန်ကလည်းလူခွင့်ရေးချိုးဖောက်မှုတွေကိုစောစောစီးစီးချိုးတင်ကာကွယ်နိုင်မှုကိုလုံလုံလောက်လောက်လှုပ်ဆောင်နိုင်ခဲ့ခြင်းမရှိလို့အသက်ဆုံးရှုံးမှုတွေရှိတဲ့အထက်မှာမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကလည်းတစ်ခုပါဝင်ဖြစ်တယ်ဆိုပြီးကုလသမဂ္ဂလူခွင့်ကောင်စီရဲ့38ကြိမ်မြောက်စည်းဝေးအဖွဲ့မိန်ကောင်းအတွင်းမှာပြောကြားသွားခဲ့ပါတယ်ကုလသမဂ္ဂလူခွင့်ကောင်စီရဲ့နှစ်ပတ်လည်အစည်းအဝေးကျင်းပနေတဲ့အချိန်ထဲမှာပဲတစ်ဖက်မှာလည်း EU ဥရောပသမဂ္ဂနိုင်ငံသားရေးဝန်ကြီးတွေကလည်းဒီကနေ့တနင်္လာနေ့မှာအစည်းအဝေးကျင်းပခဲ့ပြီးတော့ရိုညာမွတ်စလင်တွေပေါ်မှာမြန်မာလုံခြုံရေးတပ်တွေဘက်ကတပ်ဖြတ်တာတွေလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမြန်မာစစ်တပ်တွင်းကအကြီးအကဲအရာရှိတွေပေါ်မှာပြစ်မှတ်ထားပြီးတံခါးပိတ်ဆို့မှုတွေလုပ်ဖို့ဥရောပသမဂ္ဂ EU အနေနဲ့လက်နက်တင်ပို့ရောင်းချခွင့်ကန့်သတ်ချက်ကိုပို့ပြီးတင်းကျပ်သွားဖို့သဘောတူခဲ့ကြပါတယ်ခင်ဗျာ
ဒါကတော့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကလူခွေးကောင်စီနှစ်ပတ်လည်အစည်းအဝေးအကြောင်းကိုရနိုင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။အခုဆက်ပြီးတော့ဒီဂျာမနီနိုင်ငံဘာလင်မြို့ကညီလာခံအကြောင်းကိုလည်းတင်ပြပေးကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ပြည်ပခါတွေနဲ့ပတ်သက်လို့မြန်မာအစိုးရအပေါ်မှာ EU ခေါင်းဆောင်တွေအနေနဲ့နိုင်ငံရေးအရာဖိအားပေးလှုပ်ဆောင်လာရေးအတွက်ရည်ရွယ်ပြီးတော့ဂျာမနီနိုင်ငံဘာလင်မြို့မှာကျင်းပနေတဲ့ The Berlin Conference on Myanmar Genocide မြန်မာနိုင်ငံကလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာဘာလင်ညီလာခံကိုတုံ့ပြန်တဲ့အနေနဲ့သတင်းစာရှင်းလင်းပွဲတစ်ခုဒီကနေ့ရန်ကုန်မြို့မှာကျင်းပခဲ့ပါတယ်ရခိုင်ပြည်ပခါကိုကင်တွေဖြေရှင်းရမှာလူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်ခဲ့တယ်ဆိုရဲဆွဆွဲချက်တွေထွက်ပေါ်လာခဲ့ပြီးတဲ့နောက်အမေရိကန်ပါဝင် EU နိုင်ငံတွေကမြန်မာနိုင်ငံအပေါ်မှာပိတ်ဆို့အရေးယူမှုတွေလှုပ်ဆောင်မှုစဉ်းစားနေတဲ့အချိန်မှာဒီဘာလင်ညီလာခံကိုကျင်းပကြတာဖြစ်ပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်မတ်မေခသတင်းပေးပို့ထားပါတယ်
ဘာလင်မှာပြုတ်လုံနေတဲ့မြန်မာနိုင်ငံကလူမျိုးတုံတက်ဖြတ်မှုဆိုင်ရာညီလာခံကိုမြန်မာကိုယ်စားလှယ်အဖွဲ့တက်ရောက်ခွင့်ညှင်းပယ်ခံရတာနဲ့ပတ်သက်ပြီးဒီကနေ့မြန်မာနိုင်ငံမြို့ဟာဗျူဟာနဲ့နိုင်ငံတကာလေလာရေးအဖွဲ့ရုံးမှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာ UEHRD ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးပြည်ထောင်စုစီမံကိန်းအဖွဲ့ဝင်တဦးဖြစ်တဲ့ပူပေါင်းဆောင်ရွက်ရေးအကြီးအကဲဒေါက်တာအောင်ထွန်းသက်ကသတင်းစာရှင်းလင်းပွဲကျင်းပရတာနဲ့ပတ်သက်လို့အခုလိုထုတ်ဖော်ပြောဆိုလိုက်တာဖြစ်ပါတယ
် As was explained by Marshal Sen the purpose of today's press briefing
ဒီကနေ့သတင်းစာရှင်းလင်းပွဲလောက်အချင်းရည်ရချက်ကလောလောဆယ်မြန်မာလူမျိုးတုံးတက်ပြတ်မှုနဲ့ဆက်ဆက်ပြီးဘာလင်မှာလုပ်နေတဲ့ညီလာခံနဲ့ပတ်သက်ပြီးပြောချင်တာပါအများသဘောဆန္ဒအရကျွန်တော်တို့မြန်မာနိုင်ငံဘက်ကကိုယ်စားလှယ်တချို့အဲ့ဒီညီလာခံကိုတွားထက်ဖို့ရှိပါတယ်။ဒါပေမဲ့လည်းကျွန်တော်တို့လူတွေဒီညီလာခံကိုတက်ရဖို့ညှင်းဆို့ခံခဲ့ရပါတယ်
။ပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းမှာ ARSA အစွန်းရောက်အုပ်စုကလုံခြုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခံရပြီးတဲ့နောက်မှာနေမြေရှင်းလင်းတဲ့စစ်စင်ရေးတွေမှာမြန်မာစစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ပြီးမွတ်စလင်လူမျိုးတွေကိုလူမျိုးစုအလိုက်ရှင်းလင်းခဲ့ရရောက်ခဲ့တဲ့နိုင်ငံတကာဘက်ကထုတ်ဖော်ပြောဆိုမှုတွေရှိလာခဲ့တဲ့အပေါ်မှာမြန်မာအစိုးရဘက်ကတော့ငြင်းဆန်ထားပါတယ်။ဒီညီလာခံမှာမြန်မာကိုယ်စားလှယ်တွေကိုတက်ရောက်ခွင့်ညှင်းပယ်ခံရတာဟာမြန်မာနိုင်ငံအပေါ်နိုင်ငံတကာရဲ့အမြင်သဘောထားတွေကိုတစုံတရာထိခိုက်စေနိုင်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ပြုံးကေတီနိုင်ကတော့အခုလိုပြောဆိုလိုက်ပါတယ်။
တကယ်ဆိုမြန်မာနဲ့နိုင်ငံတကာအဖွဲ့အစည်းတွေကြားမှာထိရောက်တဲ့တွေ့ဆုံဆွေးနွေးမှုတွေမရှိသလိုလက်တွေ့ကြပြီးနှစ်ဦးနှစ်ဖက်နားလည်မှုရှိရှိနဲ့ရှေ့ဆက်နိုင်မဲ့ဆွေးနွေးမှုတွေလည်းမရှိပါဘူး။အခုချိန်မှာကျမတို့အနေနဲ့ရခိုင်ရေးနဲ့ပတ်သက်ပြီးပုံမကောင်းမွန်တဲ့နားလည်မှုရဖို့နဲ့မတူညီတဲ့အမြင်တွေကိုတင်ပြခွင့်ရဖို့အတွက်မြန်မာလူမျိုးတုံးတက်ဖြတ်မှုဆိုင်ရာဘာလင်ညီလာခံကိုတက်ရောက်ဖို့မျှော်လင့်ခဲ့ပါတယ်။ပထမဆုံးအနေနဲ့ကျမတို့ကတခြားသူတွေရဲ့အမြင်တွေကိုနားလည်ချင်တာမို့တွားရောက်နားထောင်ကြည့်ချင်တာပါ။ဒါကတာမန်အရက်ဖက်ကိုယ်စားလှယ်တွေကြားတွေ့ဆုံဆွေးနွေးမှုဖြစ်ပြီးအစိုးရတာဝန်ရှိသူတွေတွေ့တာလည်းမဟုတ်ပါဘူး
။မြန်မာနိုင်ငံကမွတ်စလင်လူမျိုးတွေအပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေအကြမ်းဖက်တပ်ဖြတ်မှုတွေကျူးလွန်ခဲ့ပြီးမွတ်စလင်လူဦးရေ6သိန်းကျော်လောက်နိုင်ငံကနေထွက်ပြေးသွားရတယ်လို့နိုင်ငံတကာဘက်ကပြောဆိုမှုတွေရှိနေပြီးဒီအတွက်အရေးယူမှုတွေပြုလုပ်ဖို့နိုင်ငံတကာဘက်ကလှုပ်ဆောင်နေတာတွေရှိပါတယ်ဒီလိုလှုပ်ဆောင်နေတာမှာလက်ရှိကတော့စစ်တပ်စစ်စင်ရေးကိုတာဝန်ယူကုတ်ကဲခဲ့တဲ့မြန်မာတပ်မတော်ဘက်ကဗိုလ်ချုပ်မောင်မောင်စိုးကိုတော့အရေးယူမှုတွေလှုပ်ထားပြီးနောက်ထပ်လှုပ်ဖို့လှုပ်ဆောင်နေတာတွေလည်းရှိနေတာပါဒီအတွက် EU ကောင်ဆောင်တွေအနေနဲ့နိုင်ငံရေးအရာဖိအားပေးလှုပ်ဆောင်လာနိုင်ဖို့ရည်ရွယ်ပြီးမြန်မာနိုင်ငံကလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာဘာလင်ညီလာခံကိုဂျာမနီနိုင်ငံဘာလင်မြို့မှာကျင်းပနေတာပဲဖြစ်ပါတယ်လူမျိုးတုံးတပ်ဖြတ်မှုတွေရှိနေတယ်လို့နိုင်ငံတကာဘက်ကဆွဆွဲပြောဆိုနေတာနဲ့ပတ်သက်လို့ဒေါက်တာအောင်ထွန်းသက်ကတော့အခုလိုတုံ့ပြန်ပြောဆိုလိုက်ပါတယ
် Please give us a space to share our views we are not stopping anyone
ကျွန်တော်တို့မြင်တွေကိုလည်းပြောခွင့်ပေးပါကျွန်တော်အနေနဲ့သူတို့တည်ကြည်မြင်ညာတွေကိုပိတ်ပင်တားဆီးနေတာမဟုတ်ပါဘူးသူတို့မှလည်းသူတို့ခွင့်ရရှိတယ်လို့ကျွန်တော်တို့မှလည်းကျွန်တော်တို့ခွင့်ရရှိပါတယ်ကျွန်တော်တို့ကသူတို့ဘက်လိုက်နေတယ်လို့ဆိုလိုတာမဟုတ်ပါဘူးကျွန်တော်တို့ဆိုလိုချင်တာကသူတို့မှလည်းသူတို့ဘက်ကအမြင်ရှိပါတယ်ကျွန်တော်တို့ကလည်းကိုယ့်အမြင်ကိုပြောပြချင်တာပ
ါ UHRD အဖွဲ့ဝင်ဖြစ်တဲ့ဒေါက်တာအောင်ထွန်းသက်အနေနဲ့ဒီကနေ့သတင်းစာရှင်းလင်းပွဲကိုတော့မြန်မာနိုင်ငံမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးအဖွဲ့အနေနဲ့ကိုစားပြုရှင်းလင်းခဲ့တာဖြစ်ပါတယ်ရှင်
မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ပညာရေးနဲ့ဆိုင်တဲ့သတင်းတပုတ်ကိုဆက်ပြီးတင်ပြပေးကြပါမယ်ထိုင်းနိုင်ငံကအထင်ကရတက္ကသိုလ်တစ်ခုဖြစ်တဲ့နီဒါတက္ကသိုလ်ဟာမြန်မာနိုင်ငံမှာပထမဆုံးအကြိမ်ဖြစ်ပညာရေးပြပွဲတွေကိုမန္တလေးနဲ့ရန်ကုန်မြို့မှာကျင်းပခဲ့ပါတယ်ထိုင်းနိုင်ငံမှာ PhD ဒေါက်တာဘွဲ့တွေစပေးနိုင်ရေးအတွက်နှက်ရွာဆန်သွားတဲ့ထိုင်းပြည်မင်းမြတ်ဘူမိဘောကိုတိုင်တည်ထောင်ပေးထားတဲ့ဒီတက္ကသိုလ်မှာမြန်မာကျောင်းသားတွေလာပြီးတော့တက်နိုင်ရေးအတွက်အခုလိုမျိုးမြန်မာနိုင်ငံကိုရောက်လာတာဖြစ်တယ်လို့တက္ကသိုလ်တာဝန်ရှိသူတွေကပြောပါတယ်အပြည့်အစုံကိုတော့အခမ်းအနားကိုကိုတိုင်သွားပြီးတော့သတင်းယူခဲ့တဲ့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
မြန်မာနိုင်ငံတဖြည်းဖြည်းပြောင်းလဲပွင့်လင်းလာတာနဲ့အများစီးပွားရေးလူမှုရေးပညာရေးစတဲ့ကဏ္ဍစုံမှာရင်းနှီးမြှုပ်နှံလို့သူတွေလည်းတဖြည်းဖြည်းတိုးများလာနေတယ်လို့ပြည်ပနိုင်ငံတွေမှာသွားရောက်ပညာသင်ကြားလိုကြတဲ့မြန်မာလူငယ်ကျောင်းသားအရေအတွက်ဟာလည်းတဖြည်းဖြည်းများပြားလာနေတာပါဒါကြောင့်လဲအဲ့ဒီလိုအပ်ချက်ကိုသိရှိထားကြတဲ့အနောက်နိုင်ငံတွေအပါအဝင်အင်းကြီးနိုင်ငံတွေကတက္ကသိုလ်ကောလိပ်တွေဟာလည်းသူတို့နိုင်ငံအသီးသီးမှာပညာလာသင်နိုင်အောင်မြန်မာနိုင်ငံမှာပညာရေးပြပွဲတွေအသီးသီးကျင်းပပြီးလာရောက်စီးရုံးနေကြတာပါအဲ့ဒီထက်ကနောက်ဆုံးရောက်လာတဲ့တက္ကသိုလ်တစ်ခုကတော့ထိုင်းနိုင်ငံကအထင်ကရ The National Institute of Development Administration NIDA တက္ကသိုလ်ပဲဖြစ်ပါတယ်။နတ်ယောဆန်သွားတဲ့ထိုင်းပြည်ရင်ကြီးဘူမိဘောကသူ့တိုင်းပြည်အတွင်းပထမဆုံးအကြိမ် PhD ဒေါက်တာဘွဲ့နဲ့တခြားအုပ်ချုပ်ရေးပိုင်းဆိုင်ရာမဟာဘွဲ့တွေပေးနိုင်ရေးအတွက်ရည်ရွယ်ပြီး1966ခုနှစ်မှာစတင်တည်ထောင်ခဲ့တဲ့ဒီတက္ကသိုလ်မှာမြန်မာကျောင်းသားတွေလည်းလာတက်စီလိုတဲ့ဆန္ဒနဲ့အခုလိုမြန်မာနိုင်ငံကိုလည်းအောင်ချင်းဖြစ်ကြောင်း NIDA တက္ကသိုလ်ရဲ့ Academic Affairs ဆိုင်ရာဒုတိယဥက္ကဋ္ဌဒေါက်တာရာဝီဝမ်ဝေပန်ဝီရီတီကူးကပြောပါတယ
် because we don't have many Myanmar student
နေသားမှာမြန်မာကျောင်းသားများများဆဆမရှိပါဘူးကျမတို့ကျောင်းမှာတရုတ်လာအိုဗီယက်နမ်ကတချို့နဲ့ဘင်္ဂလားဒေ့ရှ်အိန္ဒိယစတဲ့နိုင်ငံတွေကကျောင်းသားတွေတော့ရှိပါတယ်မြန်မာကျောင်းသားတွေလည်းထိုင်းနိုင်ငံမှာပညာလာသင်ကြားခွင့်ရှိသင့်ပါတယ်ဒါကြောင့်နေသားအနေနဲ့မြန်မာကျောင်းသားတွေအတွက်ဘလို့အခမ်းကဏ္ဍကနေအခွင့်အလမ်းတွေပေးနိုင်မလဲဆိုတာလားလေ့လာခြင်းဖြစ်ပါတယ်
။ဒါဟာထိုင်းနိုင်ငံတက္ကသိုလ်တွေကမြန်မာနိုင်ငံကိုပထမဆုံးအကြိမ်လာရောက်ချင်းလဲဖြစ်ပါတယ်။နေသားတက္ကသိုလ်ရဲ့ပထမဆုံးခီးစဉ်မှာမန္တလေးနဲ့ရန်ကုန်မြို့တွေမှာပြုလုပ်ခဲ့တာဖြစ်ပါတယ်။ရန်ကုန်မြို့ကပညာရေးပြပွဲကိုတော့ Novotel Hotel မှာတင်းငွေတွေကကျင်းပခဲ့တာပါ။နေသားတက္ကသိုလ်ကိုစိတ်ဝင်စားလို့လာရောက်ကြတဲ့မြန်မာကျောင်းသားတွေကိုပညာသင်ထောက်ပံ့ရေးတွေပါပေးသွားဖို့အစီအစဉ်ရှိတာကြောင့်ကျောင်းသားတွေကိုနေရာတွင်ချက်ချင်းအင်္ဂလိပ်စာအဆင့်တန်းစစ်တာတက္ကသိုလ်မှာတက်လို့တဲ့ဘာသာရပ်အတွက်ဖောင်ဖြည့်တာတွေပြုလုပ်စေခဲ့ပါတယ်။နေသားတက္ကသိုလ်ကနေအုပ်ချုပ်ရေးပိုင်းဆိုင်ရာဒေါက်တာဘွဲ့ရရှိခဲ့တဲ့ကျောင်းသားဟောင်းဒေါက်တာနေလင်းဦးကတော့သူ့အတွေ့အကြုံကိုရှင်းပြတာမှာအာရှတိုက်ကကျောင်းနေမှာတက်ချင်းရဲ့အာသာချက်နဲ့ပတ်သက်လို့အခုလိုပြောပြပါတယ်
။ထိုင်းမှာကျောင်းမတက်ခင်တော့ဟိုကျွန်တော် US မှာကျောင်းတက်ခဲ့ပါတယ်။ကျောင်းတက်ခဲ့တဲ့အချိန်မှာဗာများသွားအာသာလဲဆိုတော့သုံးဆန်တိုင်းဟိုဒီအရှာအရှိတိုင်းဘက်မှာပေါ့တက်တဲ့အကြောင်းအနေနဲ့ကထူးခြားချက်ကပါလဲဆိုတော့တော်တော်များများဆရာဆရာမတွေကလည်းများတော့ဖြစ်အနောက်နိုင်ငံတွေမှာဟိုပွဲရခဲ့တဲ့ဒါပေမဲ့သူတို့မှာအရှိတိုင်းရဲ့ experience လည်းပိုရှိကြတယ်ဆိုတော့ဘာသွားတွေ့လဲဆိုတော့ကျွန်တော်တို့မှာအရှိ East and West ဆိုဟိုဘာ linkage ကိုအရင် strong ဖြစ်တယ်ဆိုတာသိခဲ့ရတယ်တီးတဲ့အခါကျတော့ကျွန်တော်လည်းပို့ပြီးတော့ဟိုတက်ဖို့ကဟိုအားတာခဲ့တာပေါ့လေအဲ့ဒါတော့
နေသားတက္ကသိုလ်ဟာတခြားတက္ကသိုလ်တွေလိုမဟုတ်ဘဲမဟာဘွဲ့နဲ့ PhD ဒေါက်တာဘွဲ့ယူလိုသူတွေအတွေ့တည်သန့်တင်ကြားတဲ့တက္ကသိုလ်ဖြစ်ပါတယ်ထိုင်းနိုင်ငံကတက္ကသိုလ်တစ်ခုအနေနဲ့မြန်မာနိုင်ငံကိုပထမဆုံးအကြိမ်လာရောက်တာဖြစ်တဲ့အတွက်သူတို့ဘက်ကလိုအပ်ချက်တွေကိုတွေ့ခဲ့ရကြောင်းလဲတက္ကသိုလ်တာဝန်ရှိသူတွေကပြောပါတယ်ဒါကြောင့်အဲ့ဒီလိုအပ်ချက်တွေကိုပြင်ဆင်မှုမှန်ပြီးနောက်နေ့မှာလဲမြန်မာနိုင်ငံကိုလာဖို့ရှိကြောင်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျ
ကိုဇော်ဝင်းလိုင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အမေရိကန်နယူးယောက်ကရွှေပြောင်းလုံသမားတွေအတွက်စီစဉ်ပေးထားတဲ့ e-bike စပိန်အကြောင်းတင်ပြပေးခြင်းပါတယ်e-bike လို့ခေါ်တဲ့လျှက်စစ်အားသုံးစပိန်ဟာနယူးယောက်မြို့ကြီးမှာအစားအသောက်တွေလိုက်ပို့နေတဲ့နိုင်ငံရွှေပြောင်းလုံသားတွေအတွက်ဝင်ငွေရရေးမရှိမဖြစ်လိုအပ်တဲ့အရာဖြစ်သွားပါပြီ။ဒါပေမဲ့လို့ဒီစပိန်တွေကိုနယူးယောက်မြို့ထဲမှာတရားဝင်စီးခွင့်မပေးထားတဲ့အတွက်တခြားအလုပ်ရဖို့ခက်နေတဲ့ဒီဝင်ငွေနှိမ်လုံသားတွေအတွက်အခက်အခဲကြုံနေရပါတယ်။ဒီကြောင့် VOA သတင်းတောက် Raymond Taylor နဲ့ Yee Ram တို့သတင်းပေးပို့ထားတာကိုဝင်းမင်းပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ဒီလျှက်စစ်စပိန်ကိုမောင်းပြီးအသက်60ရွယ်အိုင်မင်းလီဟာတရုတ်အစားအစာတွေကိုနီးအောင်မှာတနေ့အခေါက်30 40ပို့နေတာပါသူက
ဝမင်းလန်ကကြောက်ထုံးမှာ
ကျွန်တော်ခြေောက်တွေကမတန်တော့ပါဘူးပုံမှန်7မျိုးကျွန်တော်မနှင်းနိုင်တော့ပါဘူးနင်းရင်ခြေောက်နှစ်ဖက်စလုံးနှားလာတယ်လေခြေောက်နှစ်ဖက်စလုံးမှာ၄ဘက်နာယောဂရတာလို့ပါ
ဒါပေမဲ့ဒီလျှက်စစ်စပိန်ကိုတရားဝင်ပိုင်ဆိုင်ခွင့်ရှိပေမဲ့မြို့ထဲမှာတရားဝင်မောင်းပိုင်ခွင့်မရှိတာကြောင့်လူကဒီစပိန်ကိုမတုံးနိုင်ရင်တော့ဘာမှမလုပ်ပဲထိုင်နေနေဒါမှမဟုတ်အခုပို့နေတာရဲ့တဝက်လောက်ပဲပို့နိုင်တော့မယ်လို့ညင်ညူလိုက်ပါတယ်ဒီနယူးယောက်ကအစားအသောက်ပို့လုပ်သားအများစုကတော့အသက်50 60ရွယ်တရုတ်ကပြောင်းလာသူတွေပါသူတို့ဝင်ငွေအတွက်နာယီပေါင်းများစွာအခောက်တွေအများကြီးရအောင်လုပ်ရပြီးအပွင့်ငွေဆောင်းပေးတာလေးတွေပေါ်အာကိုနေကြရတာပါနောက်လျှက်စစ်စပိန်မောင်းလို့တမဒီကွင်းလျံက
တကတလေးဆိုဝေးကြီးကိုသွားပို့ရတာဖြစ်လို့ဖြည်းဖြည်းလေးပဲနင်းသွားရင်မှားတဲ့သူတွေကစိတ်ဆိုးကြရလေမယူတော့ဘူးဆိုပြီးတော့ငွေပြန်တောင်းကြရောပြီးတော့ပို့ပြီးပြန်ရောက်လာရင်လေလူကြီးကစူရာခံရသေးတယ
်တကယ်တော့မနေ့တုန်းကပဲမြို့တော်ဝင်တဲ့ရဲဌာနဘက်ကဒီလျှက်စစ်စပိန်လမ်းတွေပေါ်နဲ့လမ်းဘေးပလက်ဖောင်းတွေပေါ်တပ်မောင်းတာကအန္တရာယ်ကြီးတယ်လို့ကန့်သတ်လိုက်ပြီးဖန်ခန့်ထည်ရင်စပိန်သိမ်းပြီးဒေါ်လာ900ဒိုင်းရဖို့အမိန့်ချလိုက်ပါတယ်ဒီပေါ်နီယောက်ပစ္စည်းပို့လုပ်သားတမကကလီချန်လူးက
အခုလိုသိန်းခန္ဓာကိုတွက်လိုက်ရင်ကျွန်တော်တို့အနေနဲ့၄၅ရက်လောက်လုပ်လို့ရထားတာတွေကုန်သွားတာပေါ့ဗျာအခုလို၄၅ရက်စာဆုံးသွားတာနဲ့ဒီဒေါ်လာ900ဒန်ကြီးနဲ့ပေါင်းလိုက်ရင်ဒေါ်လာ1000ကျော်တော့နစ်နာသွားတာပေါ့ဗျာ
ဒါအပြင်စပိန်ပြည်သူဝန်ဆောင်ရေးစီမံချက်ကဒိုလီကလည်းအခုလိုလျှက်စစ်စပိန်အန်ဒီအကြီးပဲပြောနေရင်ဘာမှအကျိုးရှိမှာမဟုတ်ဘူးလို့အခုလိုဆိုပါတယ
် This kind of crackdown forcing workers out of work is
ဒလမျိုးနှိမ်နှင်းမှုတွေကြောင့်လူသမားတွေကိုလှုပ်ထွက်အောင်ဖိအားပေးသလိုဖြစ်နေပါတယ်ဆင်းရဲနေတဲ့မိသားစုတိုင်းဝိုင်းကိုပို့ပြီးတော့ဆင်းရဲတွင်နဲ့ကြောက်သွားအောင်ဆွဲချသလိုဖြစ်သွားတာပ
ါဒိုလီကဆက်ပြီး
It's largely these very privileged wealthy residents
တကယ်တော့ဒီအခွင့်အထူးကံချမ်းသာကြတဲ့မြို့သူမြို့သားကြီးတွေကနေပြီးတော့နိုင်ငံရွှေပြောင်းလာလို့ကြရတဲ့ဝင်ငွေအရန်နေတဲ့အောက်ခြေလူသမားတွေပေါ်မိတွန်းတောက်တီးနေကြတာပါဒီလူမားတွေကအင်္ဂလိပ်စာတော်မှာကောင်းကောင်းသိပ်မသက်ကြပါဘူးဝင်ငွေကလည်းအရန်ကိုနင်းနေလိုက်ကြတော့ဒီဖိနစ်ခံရတာတွေကိုပြန်ပြီးတော့ရင်ဆိုင်ဖြစ်ရှင်းဖို့နိုင်ငံရေးအားမရှိဘူးပေါ့ဗျာ
ဒါပေမဲ့တနာရီ -20 နီးပါးနှုံးနဲ့မောင်းနိုင်တဲ့ဒီလျှက်စစ်စပိန်ကြောင့်နယူးယောက်လမ်းသွားလမ်းလာအများကတော့စိုးရိမ်မှုရှိနေပါတယ်နယူးယောက်မြို့သူလာနာရေဘတ်က
They never stop on the red
သူတို့ကမီးနေရင်ဘယ်တော့မှရက်မပေးဘူးရှင့်။ကြွေးကျင်တိုင်းလဲကြွေးကြပါသေးတယ
်။နယူးယောက်မြို့သားဘေးမက်ကိုဝန်ကလည်း
I'm very sympathetic because I know what it
သူတို့ကိုအများကြီးစာနာမိပါတယ်။သူတို့ခက်ခဲခဲခဲအလုပ်လုပ်ကြရတာအကြောင်းပါ။ပြီးတော့သူတို့လုံနိုင်သမျှအချိန်အများကြီးပို့နိုင်အောင်လဲလုံပန်းရသေးတာကိုဒါပေမဲ့လည်းလမ်းဘေးမှာလမ်းလျှောက်နေသူတွေကိုတော့နည်းနည်းလေးသတိထားပြီးထဲ့အတွက်ပေးသင့်ပါတယ
်။တကယ်တော့ဒီအစားအစာပို့တဲ့လုပ်ငန်းလုပ်နေတဲ့လူသမားတူဖြစ်တဲ့လီချန်လီယူအနေနဲ့တရုတ်ကသူ့အမေကိုငွေပို့နိုင်ဖို့အတွက်တရက်ကို12နာရီနဲ့တပတ်မှ5ရက်6ရက်အထိလုပ်နေရကနောက်ဘလောက်ကြာကြာသူဆက်လုပ်နိုင်မယ်ဆိုတာမသိကြပါဘူး။ဒီပစ္စည်းပို့လုပ်သားသမဂ္ဂအဖွဲ့ဝင်တယောက်ဖြစ်လာတာမို့ဒီအလုပ်တရားဝင်လွှတ်ခွင့်ရဖို့တိုက်ပွဲဝင်သွားမယ်လို့ဆိုပါတယ်ခင်ဗျာ။
ကိုဝင်းမင်းပါရှင် VOA မြန်မာပိုင်းရဲ့တနင်္လာညချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ဒုတိယပိုင်းမှာတော့အပတ်စဉ်ထုတ်လင်းပေးနေကြကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ DOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ2018ခုနှစ်ဖေဖော်ဝါရီလ26ရက်နေ့တနင်္လာနေ့ညပိုင်းအတွက်ဒုတိယပိုင်းညဝက်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ19 kHz 15653ညလှိုင်းဒိုမီတာ25 kHz 11803ညလှိုင်းဒိုမီတာ32 kHz 9335လှိုင်းလက်မီတာ190 kHz 1505တို့ကနေည10:00အထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းကတော့အပတ်စဉ်ခန္ဓာတွေကိုဇက်တိုက်နားဆင်ရမှာပါစီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတက်တရောင်သတင်းလွှာနဲ့အတူသူယုံကြည်အားအစီအစဉ်မှာနားဆင်ရမှာကတော့
ဒီနေ့ကျွန်မပြောချင်တဲ့ယုံကြည်အားလေးကတော့စိတ်ပိုင်းဆိုင်ရာရင့်ချက်တည်နေအောင်လေ့ကျင့်ခြင်းဆိုတာပါအခုခေတ်ကဘာကြီးမှာရုပ်ဝတ္ထုပိုင်းဆိုင်ရာတွေအမကန်တိုးတက်ပြောင်းလဲလာတာနဲ့အမျှစိတ်ပိုင်းဆိုင်ရာ
သူယုံကြည်အားအစီအစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်အခုအရင်ဦးဆုံးစီးပွားရေးခန္ဓာကိုတင်ဆက်ပေးခြင်းပါတယ်တနင်္လာရီတိုင်းဒဝဲဒေသမှာအကောင့်ထဲပေါ်ဖို့လုံနေတဲ့ဒဝဲအထူးစီးပွားရေးစုံစီမံကိန်းကိုယင်းနှီးမြှုပ်နှံမဲ့သူအလုံးလောက်မရှိတဲ့အတွက်နှစ်အတော်ကြာရန်နာထရာကနေအခုတော့ပြန်ဆတော့မယ်ဆိုတဲ့သတင်းတွေထွက်နေပါတယ်ဒါကြောင့်လဲစီမံကိန်းစမယ်ဆိုကြတဲ့ကိုကရှိနေခဲ့တဲ့အခြေတင်ဖြစ်စရာကိစ္စရပ်တွေကိုအရင်ဖြေရှင်းဖို့အရက်ဖတ်လူမှုအဖွဲ့အစည်း36ခုပူးတွဲလက်မှတ်ရေးထိုးပြီးအစိုးရကိုတင်ပြတောင်းဆိုထားပါတယ်။အဲ့ဒီအဖွဲ့တွေထဲမှာပါတဲ့ဒဝဲဖွံ့ဖြိုးတိုးတက်ရေးအဖွဲ့ DDA ကကိုတန့်စင်ကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်ရှင်။
ဘူဟာကစီမံကိန်းပြန်ဆမယ်ဆိုတော့စီမံကိန်းကဘယ်တော့ပြန်ဆမယ်လို့ဦးတန်းစင်တို့သိထားလဲ
။ကျွန်တော်တို့သိရတော့မီဒီယာတွေမှာပါတဲ့အင်တာဗျူးတွေရတော့ဧပြီလလောက်မှာပြန်ဆမယ်ပေါ့နော်။အဲ့လောက်တော့အကြံပြုသိထားပါတယ်ခင်ဗျာ
။ဟုတ်ဘယ်တော့နေရက်ထားတာလဲ။ဘာကြောင့်ရက်ထားတာလဲ
။စီမံကိန်းတော့ကျွန်တော်တို့2023နောက်ပိုင်းလောက်နေဆက်ပြီးတော့ဒီကြားထဲမှာဘာမှအကောင့်တွေပုံမှုမရှိဘူးပေါ့နော်။ရက်ထားတဲ့ဆိုတဲ့သဘောမျိုးဖြစ်နေတာပေါ့။ဆိုတော့ဘာကြောင့်ရချာလဲဆိုတော့အကြောင်းကြီးကတော့ကဒီစီမံကိန်းဟိုစအောင်တဲ့ project တွေနဲ့နေပြီးစပြီးတော့အခုချိန်ထိဒီဟိုလုံလောက်တဲ့ရင်းနှီးမြှုပ်နှံလက်တွေကိုမဖိတ်ခေါ်နိုင်တာပေါ့ဗျာပြီးတော့တခုကတက်တနာကအောက်ချီမှာဒီဒေတာခံရင်းနဲ့မြေပိုင်ဆိုင်မှုဟိုအငင်းပွားမှုပြဿနာတွေပြီးလို့ရှိရင်ဒီစီမံကိန်းနဲ့ပတ်သက်ပြီးတော့ဝင်လိမ့်မြတာမှုမရှိတဲ့ဟိုအချက်တွေရောက်လို့ကျွန်တော်အဓိကအဲဒီဟာညင်ပါတယ
်ဟုတ်အခုအထိကသူတို့လုတာက2008ကနေစပြီးတော့လက်မှတ်ထိုးတယ်2019မှာအပြီးဆိုတော့အခုကဘယ်အဆင့်ထိရောက်နေပြီလို့ကိုတန့်စင်တို့သိထားလဲ
အမှန်တော့ဒီကနေဦးတော့2008ခုနှစ်မှာဒီအီတလီယန်ထိုင်းနဲ့မြန်မာဆိုရ MOU ထိုးပြီးတော့ဒီအကောင့်တွေပေါ်ရဲ့ပထမစီမံကိန်းပလန်ပေါ့ဒီဒီထိုင်းဘက်ကဒီအီတလီယန်ထိုင်းဘက်ကုမ္ပဏီဘက်ကနေပြီးတော့အဆိုပြုထားတဲ့အစီအစဉ်တိုင်းဆိုလို့ရှိရင်ဟိုပထမအဆင့်ရဲ့ဟိုကနေဦးအလုပ်တွေလောက်ပဲလုပ်နိုင်သေးတယ်ဒီနေ့မျိုးကျွန်တော်တွေ့ရဒီပထမဆင့်အတွက်မှာဒီစီမံကိန်းနေပြီးတော့အချိန်မဲ့ဆက်ကိုချက်သွားမယ်ဟိုဖောက်တဲ့လမ်းပါတယ်ပြီးလို့ရှိရင်ဒီရေနဲ့ရှိကံပါမယ်ပြီးလို့ရှိရင်ဒါအပေးဆက်ရုံလို့ဒီလောင်းတမန်စီမံကိန်းတို့အဲ့လိုမျိုးတွေပါတယ်ဆိုတော့ကျွန်တော်တို့မျက်မြင်ကတော်တော်များများတော့လုံးဝအကောင့်တွေပုံနေမှုမရှိသေးတာတွေ့ရပေါ့နော်အမှလမ်းတော့ဖောက်ပြီးပြီတော်တော်လည်းပဲကျွန်တော်တို့ဒီမိသားလမ်းအဆင့်မရှိသေးတော့
ဟုတ်ကဲ့စီမံကိန်းနဲ့ပတ်သက်ပြီးတော့ဖွဲ့ပေါင်းစုကနေပြီးတော့တောင်းဆိုထားတဲ့စာထဲမှာလည်းပဲအဓိကအချက်၅ချက်ကိုထောက်ထားတယ်အဲ့ထက်မှဒီလေယာဉ်မြေပြဿနာတွေဟလာအရာတွေကိုဖြေရှင်းဖို့ဆိုတော့ဒီမှာလေယာဉ်မြေပြဿနာမြေကတွေအများကြီးတင်စီခံရတာဒီပြဿနာတွေကကိုတန်းစင်တို့ပြောသလိုအလုံးစုံအပြည့်အဝဖြေရှင်းလို့ရနိုင်ပါမလား
တကယ်တော့ကျွန်တော်တို့ဒီနောက်ဒီနောက်တောင်းဆိုတာအချက်တွေမှလည်းပါတယ်နော်ဥပမာဒေတာခံတွေရဲ့ဆိုင်းတဲ့သဘောထားနဲ့သူတို့ကျေဟိုပါပူပေါင်းပါဝင်မှုသူတို့ရဲ့အဆုံးဖြတ်ချက်ချတဲ့ဟိုဖြစ်စဉ်မှာပါဝင်နိုင်ခွင့်ကကျွန်တော်ထင်တယ်အရေးကြီးတယ်ပေါ့။ဘာကြောင့်လဲဆိုတော့100 square kilometer ဒီဧကအထက်ကျွန်တော်တို့5,000လောက်ဟို area ကြီးထဲမှာရွာတွေဥယျာဉ်ခြံတွေတကယ်တော့အများကြီးပါနေတယ်ပေါ့။ဆိုတော့ဒီဟာတွေကိုတကယ်ဟိုကြောင်းရွှေ့ပြီးတော့နေရာချထားဖို့ပြင်ဆင်ရတယ်။ပြောတော့မလို့ရတဲ့ကိစ္စပေါ့။ပြီးရင်ဒီ data ခံနေရတော့သူ့ရဲ့မူရင်းစာကြည့်နေရတဲ့နေပြီးတော့အလုံးစားခဲ့ပြီးတော့နေရာတွေ့ကိုကြောင်းရွှေ့ဖို့ရောတကယ်ဖြစ်နိုင်ပါမလားပေါ့နော်ဒီအပြည့်တရားမျှတမှုရှိတဲ့ကိစ္စတစ်ခုလားဆိုတော့ကျွန်တော်တို့ကအစိုးရအနေနဲ့ပြန်စဉ်းစားဖို့လိုပါတယ်ဆိုတော့ဒီလိုနေရာမျိုးမှာခုနကဒီဆန္ဒသဘောထားတော့ဒေသခံတွေနဲ့တိုက်ပင်ပြီးတော့သူတို့ရဲ့ ဒီထုတ်ပြန်တဲ့အတိုင်းပဲဆိုတော့သူတို့ဒီလိုက်ပြီးအကောင့်ထဲပေါ်တင်လို့ခြေတယ
်ဟုတ်ကဲ့ခင်ဗျာဆိုတော့ဒီစီမံကိန်းကအကြီးပဲအမေရိကန်ဒေါ်လာတန်ပေါင်း 8,600 လောက်သုံးပြီးတော့လုပ်မဲ့စီမံကိန်းကြီးဆိုတော့တကယ်ကဒီစီမံကိန်းကြီးအောင်မြင်ဖြစ်ရင်ကောဒေသတွေနောက်ဆုံးတိုင်းပြည်တွေတကယ်အကျိုးရှိတဲ့အခြေအနေရောက်မလာနိုင်ဘူးလားခင်ဗျ။
ဒီအဓိကကျွန်တော်တို့သုံးသပ်တာဒီစီမံကိန်းကဟိုပတ်စံဒီကြေဘလောက်ရင်းနှီးမြှုပ်နှံမယ်ဆိုတာအထက်ဒီစီမံကိန်းမှာပါသိရောဘယ်လိုလုပ်ဆိုင်အပမ်းလေဒီလိုဖြစ်နေတဲ့ပုံစံနဲ့ဒီသားရဲ့ဟိုအရေးဘလောက်ကြီးအထောက်ခံဖြစ်စီမလဲဆိုတဲ့အချက်ကကျွန်တော်ထင်တယ်ဟိုအရေးကြီးရဲ့ပေါ့အော်ဒီစီမံကိန်းမူလအစီအစဉ်မှာဟိုကြည့်လို့ရှိရင်ကျွန်တော်လေဘာအင်တက်ချစ်ချစ်တဲ့ငါဒီအလုပ်သားဦးကြီးအများကြီးလူတွေဆက်ရုံအမျိုးသားမျိုးတွေတော့မတွေ့ရဘူးအဓိကရေနံဓာတ်ဥဆက်ရုံအမျိုးသားတွေပေါ့ဆိုရေနံဓာတ်ဥဆက်ရုံအမျိုးသားလည်းဘာကြောင့်ဒီစီမံကိန်းမှာချက်သွင်းပြီးတော့ဒီလျှောက်ချင်လဲဆိုလို့ရှိရင်ဒီတိုင်းနိုင်ငံမှာကြာလို့ရှိရင်ဒီဥပဒေအလုပ်ထုံးလုပ်နေတွေကကျင်းချက်တဲ့အတွက်ဒီနိုင်ငံမှာဒီလိုညဉ့်ဉန်းမှုပမာဏဟိုဒီများတဲ့ဆက်ရုံအမျိုးသားတွေကထပ်ပြီးတော့ဒီလျှောက်ဖို့အတွက်တိတ်မလွယ်ဘူးတော့ဒီဥပဒေအစည်းအဝေးတွေတင်းကျက်တဲ့ခါကျတော့ဒါမျိုးဥပမာနိုင်ငံမှာဒီလာလုပ်ရှင်တဲ့အတွက်ဒီစီမံကိန်းဒီချက်မှုတို့စီမံကိန်းတွေမှာဒီအဓိကအခြေကျွန်တော်ရေငန်ဓာတ်ဥဆက်ရုံအမျိုးသားတွေပဲအခြေပြုပြီးတော့ဒီဒီဇိုင်းလုပ်တာတွေ့ရပေါ့နော်ဆိုတော့ဟိုအလုပ်အခွင့်အလမ်းနဲ့ပတ်သက်ပြီးခုနဒေတာရှိပိုင်းနဲ့ပတ်သက်ပြီးတော့ပြောလို့ရှိရင်ကျွန်တော်တို့ဒီတိုင်းအဓိကဟိုကြီးပွားရေးလုပ်ငန်းကြတော့ဒီဆိုင်ကျူးကြီးကိုရေလုပ်ငန်းလုပ်ရှိရပေါ့နော်ဆိုတော့ဒါနဲ့ပတ်သက်တဲ့ဟိုဆက်ရုံမျိုးစားတွေကြတော့ဟိုသိကြတာကြီးမတွေ့ရဘူးဆိုတော့ထိုင်းမှာရွှေပြောင်းလုပ်ဒီမှာနေအလုပ်တော့လုပ်တဲ့လူတွေကလည်းမာချိုင်းတို့ဘာလို့မှဒီရေထွက်ကုန်ပစ္စည်းလုပ်ငန်းတွေမှာပဲကျွန်တော်တွားလုပ်ကြတယ်ဆိုတော့ဒီရေတန်ဇာတာလည်းဒီမှာနိုင်ငံတွားတဲ့ရေတန်ဇာတာပဲလူလည်းမာနိုင်ငံတွားပြီးတော့လုပ်တဲ့ဒီအလုပ်သားတွေပဲဆိုတော့ဒီလိုဆက်ရုံမျိုးစားတွေအမေမနိုင်ငံမှာဖြစ်လာရင်တော့ကျွန်တော်တို့ဒီအလူတွေအတွက်ရောခုနကဒီတိုင်းပစ္စည်းပေါ်အတွက်ရောကျွန်တော်တို့အကျိုးရှိမယ်လို့ပြောလို့ရတယ်ဒီလိုမျိုးခုနကဒီ data ရဲ့အမူလရှိပေါ်နေတဲ့ဟိုသဟဇာတာမဖြစ်တဲ့ဟာမျိုးခုနကဒီလူသားရာအများကြီးမခံအပ်နိုင်တဲ့ဆက်ရုံမျိုးစားတွေကြီးပဲဆိုရင်တော့ကျွန်တော်တို့ဒီအချိန်တလောက်ဟိုပြောတလောက်အကောင်းလာမှာတော့မဟုတ်ဘူးလို့ထင်ပါတယ်
ဟုတ်ကဲ့ဆိုတော့အစိုးရဘက်ကနေပြီးတော့ဟလာတိုင်းပြည်လုံးဖွံ့ဖြိုးတိုးတက်ရေးအတွက်ဒီစီမံကိန်းကိုဆက်ပြီးတော့အကောင့်ထဲပေါ်မယ်ဆိုရင်ကောဘယ်လိုတွေဆက်ဖြစ်လာနိုင်တယ်လို့ကိုသန့်စင်တို့ခန့်မှန်းလဲ
ဒီအခုကတော့အကောင့်ထဲပေါ်မယ်လို့ဆိုလာတဲ့အတွက်ကျွန်တော်ဘက်ကလည်းဒီဒီဖောက်ရှိခုနေလောက်ကနေစားဖို့အဲဒီကိုတကယ်ဟုတ်ဘူးအလေးလားအသုံးသက်ခဲ့တယ်ဒီစီတူတိုင်းလုပ်ခဲ့ဒီချက်တွေဒီနှစ်ချောက်ပြီးတော့ဒီအစိုးရကဒီမှာမျိုးပြန်တော့ထပ်ပေါ်ဖို့စဉ်းစားမယ်ဆိုရင်တော့ဒီအချက်၅ချက်ကတော့အရေးကြီးရပေါ့ဒီအချက်၅ချက်ကိုမဖြစ်မနေဒီပြန်သုံးသပ်ပြီးတော့လုပ်နိုင်မှသာခုနကဒီအရင်ဖြစ်ခဲ့တဲ့ပြဿနာမျိုးတွေကိုရှောင်လွှဲနိုင်မယ်ဆိုပြီးတော့ကျွန်တော်တို့ကဒီအရေးကြီးတဲ့အကြံပြုချက်အနေနဲ့ကျွန်တော်ထုတ်ပြန်ခြင်းဖြစ်ပါတယ်ဆိုတော့ဒီလုပ်ချင်းမလုပ်ချင်းဆုံးဖြတ်ခြင်းမဖြတ်ခြင်းရတော့ခုနကဒီအစိုးရနဲ့ဒီသက်ဆိုင်ဒေသခံပြည်သူတွေအချင်းချင်းကြားထဲမှာကျွန်တော်ပြန်လည်ပြီးတော့ဆွေးနွေးညီနိုင်ငံမှာကိစ္စလို့ကျွန်တော်မြင်တယ်ဒါပေမဲ့ဒီဟာကိုပြန်လုပ်ဖို့စဉ်းစားမယ်ဆိုရင်တော့ကျွန်တော်တို့ဒီအတန်ပြည့်ချက်အထက်မှာပါတယ်ဒီငါးချက်ကတော့ဒီမဖြစ်မနေစဉ်းစားထားဖို့အရေးကြီးပါတယ်
ကိုကြော်ကြော်သိန်းစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့တနင်္လာညချမ်းနဲ့အင်္ဂါမနက်ခင်းတွေမှာစောင့်မျှော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရအောင်ပါ2024အိုလံပစ်မှာ e-sport ကိုတရားဝင်အားကစားနည်းတစ်ခုအနေနဲ့ထည့်သွင်းဖို့စဉ်းစားနေချိန်မှာပဲဂျပန်နိုင်ငံမှာတော့ကြေးစား e-sports ကစားသမားတွေကို license တွေထုတ်ပေးနေပါပြီ။လောင်းကစားအားမပေးတဲ့ဂျပန်ဥပဒေကြောင့် e-sports ကစားနည်းမှာတခြားအာရှနိုင်ငံတွေထက်နောက်ကျနေတာကြောင့်အခုတော့ချွင်းချက်နဲ့ဥပဒေပြင်ဆင်ပြီး e-sports ပြိုင်ပွဲကြီးတွေကိုကျင်းပခွင့်ပြုလိုက်ပါပြီ။အခုမှအမိလိုက်နေတဲ့ဂျပန်နိုင်ငံက e-sports လှုပ်ရှားမှုအကြောင်းကိုတော့မဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်။
ဂျပန်နိုင်ငံမှာလေဒီ e-sports ပြိုင်ပွဲတွေမှာကြေးစားဝင်ကစားနိုင်မယ့်ကစားသမားတွေကိုအခုမှတရားဝင်ကစားခွင့် license ထုတ်ပေးတယ်တဲ့ကိုသားညုံကြီ
းဂျပန်မှာ video game လုပ်ငန်းတွေအများအောင်မြင်နေတာမဟုတ်လားဗျအခုမှကြေးစား e-sports ကစားသမားတွေကိုအသိအမှတ်ပြုတယ်ဆိုတဲ့သဘောလား
။က game set တွေ game software တွေဘိုင်းမှာရှေ့ပြေးနေပေမဲ့လည်း e-sports ဘိုင်းမှာကျတော့ဂျပန်တစ်ကမ္ဘာလုံးထက်ကိုနောက်ကျတယ်ပြောရမယ်ရှင်။အဓိကအကြောင်းကတော့ဒီဂျပန်နိုင်ငံရဲ့လောင်းကစားဥပဒေကြောင့်ပဲ။လောင်းကစားကိုအားမပေးတဲ့ဥပဒေကြောင့်မို့လို့ဒီကစားပွဲတွေမှာငွေကြေးအမြောက်အများစုချတာတို့အခကျင်းငွေယူပြီးတော့ game ကစားတာတို့ခွင့်မပြုဘူးလေ။ e-sports ဆိုတာကလည်းတိတိအတိုင်းပဲကြေးစားကစားသမားတွေဆိုရင်စုကြေးကဒေါ်လာတောင်းသိန်းချီပြီးရကြတာမလား။အခုတော့ကျွမ်းကျင်တဲ့ e-sports ကစားသမားတွေကိုချွင်းချက်နဲ့ license တွေထုတ်ပေးပြီဆိုတော့တရားဝင်ကြေးစားကစားသမားလုပ်လို့ရသွားပြီပေါ့
။ကောင်းတာပေါ့မဆွေမမော။ e-sports က2024 Olympic ပွဲကြလို့ရှိရင်တရားဝင်အားကစားပြိုင်ပွဲတစ်ခုအနေနဲ့ပါလာတော့မှာမဟုတ်လား။တရုတ်တို့တောင်ကိုရီးယားတို့မှာဆိုလို့ရှိရင် e-sports ပြိုင်ပွဲတွေကတိတ်ကိုကြီးကျယ်လုပ်ကြတာ။ကြေးစား e-sports ကစားသမားတွေကလည်းအများကြီးရှိတယ
်။ e-sports ဆိုတာမျိုးကဒီ game တစ်ခုကိုအဖွဲ့လိုက်ဝိုင်းကစားပြီးပြိုင်ကြရတဲ့ကစားနည်းမျိုးလေ။နောက်တစ်ခုရှိတာကဂျပန်ကဂိမ်းကစားတဲ့သူအများစုကတယောက်တည်းကစားတဲ့ဂိမ်းမျိုးတွေကိုပဲကစားကြတာများတယ်။ဒီအွန်လိုင်းပေါ်မှာအများနဲ့ပေါင်းပြီးတော့မှကစားတဲ့ဂိမ်းမျိုးတွေကဂျပန်မှာတိတ်ပြီးတော့ခင်မစားဘူးတဲ့။အဲဒါကြောင့်လည်းအခုဆိုလို့ရှိရင်ဒီဂျပန်မှာ Jetsu ဆိုတဲ့ဒီ e-sports တမကကိုဖွဲ့ထားပြီ။ Jetsu ကပဲ Game Party Japan 2018ဆိုပြီးတော့မှ e-sports ပွဲကြီးကို February လာစတဲ့နောက်ကစီဇန်လုပ်ခဲ့သေးတယ်။ဂျပန် e-sports တမကရဲ့ဒုတိယဥက္ကဋ္ဌHirokazu Kamamura က e-sports ကစားသမားတွေရဲ့အသံတွေကိုနားထောင်သွားပြီးတော့နောက်ထပ်အစီအစဉ်တွေလုပ်ပေးမယ်လို့အခုလိုပြောပါတယ်
။ Taipei Hodan と方と e-sports 団体が一緒になって世界で初めての構造を作ったとは言ってるんですけども、じゃあ
e-sports ကစားသမားတွေရဲ့အသံကိုကြားတဲ့နှလောက်မကြားကြသေးဘူးလို့ကျွန်တော်ထင်တယ်။ကစားသမားတွေရဲ့အရည်အသွေးပိုပြီးတောက်ပြောင်အောင်အားပေးနိုင်မယ့်အခြေအနေမျိုးဖန်တီးဖို့ကျွန်တော်တို့ကရည်ရွယ်ထားတဲ့အတွက်သူတို့ရဲ့ဆန္ဒကိုလည်းကျွန်တော်တို့ကနားထောင်မှာပါ။အဲ့ဒီကနေနောက်ထပ်တိုးတက်အောင်လုပ်သွားမှာဖြစ်ပါတယ်
။ Japan eSports တမကကကြေးစားအဆင့်ကစားနိုင်တဲ့သူတွေကို license ထုတ်ပေးနေပြီဆိုတော့ eSports ကိုကစိတ်ဝင်စားသူတွေလည်းပို့ပြီးတော့များလာမယ်လို့သူတို့ကမျှော်လင့်ထားတယ်ရှင
်။ကမ္ဘာတဝိုင်း eSports ပရိသတ်က2019အကုန်ဆိုရင်တန်း300လောက်ရှိမယ်ဆိုပြီးတော့ခမန်းထားကြတာမဟုတ်လား။အထူးသဖြင့်အာရှနဲ့အမေရိကမှာပရိသတ်တွေအများကြီးရှိနေပါတယ
်။ Hirokazu Hamamura ကလည်းဒီ Japan မှာကြေးစား license ရထားသူတွေအတွက်ပွဲတွေကိုပို့ပြီးလုပ်နိုင်မယ်ဆိုရင်နောက်ထပ်ကျွမ်းကျင်တဲ့သူတွေအများကြီးထပ်ပေါ်လာနိုင်တယ်လို့ပြောပါတယ်
။皆さんがしっかりlicense を取り更新をし続けてくれるならば、
ဒီလိုကြေးစား license ရထားသူတွေကိုပို့ပြီးလက်ခံလာကြမယ်။နောက်ထပ်သုံးလာကြမယ်ဆိုရင်တောင်းနဲ့ချီပြီးမဟုတ်ရင်တော့ထောင်နဲ့ချီတဲ့ကျွမ်းကျင်ကစားသမားတွေထပ်ပြီးပေါ်လာပါလိမ့်မယ်
။ e-sport ကစားသမားတွေကိုအားပေးတဲ့အတွက် game company တွေအတွက်အကျိုးမြတ်ကလည်းမနှဲလာဘူးမဆွေမမော။ e-sports ပြိုင်ပွဲတွေကပရိသတ်ထောင်တောင်းချီပြီးတော့အားပေးတဲ့ပွဲမျိုးတွေဆိုတော့လက်မှတ်ရောင်းကလည်းမနှဲဘူးရမယ်။ကြော်ညာကတွေလည်းရမယ်။ e-sport ပွဲတွေကို TV ကနေဓာတ်ရိုက်ထုတ်လွှင့်ပြသခွင့် license ကြီးတွေလည်းရမယ်။ပစ္စည်းအယောင်းဝင်ငွေရမယ်။ရနိုင်မဲ့ဝင်ငွေတွေကတော့အများကြီးပဲ
။ Activate ဆိုတဲ့ဒီဈေးကွက်သုတေသနအဖွဲ့ရဲ့ခန့်မှန်းချက်အရဆိုရင်တော့2020ခုနှစ်မကုန်ခင်မှာဒီ e-sports ကနေရမယ်။ဒီကမ္ဘာတဝန်းနှစ်စဉ်ဝင်ငွေကဒေါ်လာ5ဘီလျံလောက်ရှိမယ်တဲ့ကိုသားညုံရဲ့
။ဂျပန်ရဲ့လောင်းကစားဥပဒေနဲ့အရင်ကညှိနေလို့ဂျပန်မှာ e-sports ကစားနည်းကိုတရားဝင်ခွင့်မပြုခဲ့ပေမဲ့အခုတော့ခွင့်ပြုလိုက်ပြီဆိုတော့နောက်တစ်နှစ်နှစ်နှစ်ဆိုလို့ရှိရင်ဂျပန်ကအတိတ်က e-sports ပြိုင်ပွဲကြီးတွေကျင်းပတဲ့အင်ရှင်ဖြစ်လာတော့မှသိကြရတယ်ဗျ
။နိုင်ငံတကာ e-sports federation ကတာဝန်ရှိသူ Leopold Chong ကလည်းအဲ့လိုပဲပြောတယ်ရှင
့် Even e-sports organizers have also joined the Japan movement, the Jetsu movement, Japanese Sports Union. And now
e-sport ပြိုင်ပွဲတွေကစီစဉ်သူတွေတောင်ဂျပန် e-sport အသံကနဲ့ပူးပေါင်းလှုပ်ရှားပါဝင်လာကြပါပြီ။ဂျပန်က e-sport ပုံစံကတိတ်ကိုထူးကြပါတယ်။ဒီပုံစံကဂျပန်နိုင်ငံရဲ့ e-sport တိုးတက်အောင်ထောက်ကူဖြစ်မယ်လို့ကျွန်တော်ထင်ပါတယ်။ဒီကစားနည်းမှာဂျပန်ဟာမကြာခင်ထိပ်တန်းနိုင်ငံတစ်ခုတောင်ဖြစ်ကောင်းဖြစ်လာနိုင်ပါတယ
်။အာရှမှာရေပန်းစားတဲ့ e-sports game တစ်ခုဖြစ်တဲ့ Street Fighter game ရဲ့ producer Tomoaki Ayano ကလည်းဂျပန်နိုင်ငံရဲ့ e-sports ပို့ပြီးတော့တိုးတက်လာဖို့ပဲရှိတယ်လို့မျှော်လင့်နေပါတယ်။
ジェスというですね新しい団体もできまして、ライセンスも発行されることになりました。で、まあ今回の大会も。
あくそういん、ジャパンマ e スポーツ田中がしらばび、チーザーアセン加座内類をライセンス類投避にばび。あないやれ加座様類にねれ、数字や敗軍しらばび。あく2018年かね、ジャパンへ e スポーツ穴が補びろ倒ばぼべしてると、ちなろ観察ばれ。
e-sports အတွက်ဂျပန်မှာပြင်ဆင်လိုက်တဲ့ဥပဒေကြောင့်မို့လို့စုကြေးဒေါ်လာတောင်းသိန်းချီပေးတဲ့ e-sports ပြိုင်ပွဲကြီးတွေကိုဂျပန်မှာကျင်းပခွင့်ရသွားပြီ။ဒီထက်ပိုပြီးတော့အရေးကြီးတာကဒီပြိုင်ပွဲဝင်အဆင့်ရှိတဲ့ကစားသမားတွေအနေနဲ့တရားဝင်ပြိုင်ဆိုင်ခွင့် license ရနိုင်ကြပြီလေ
။ဂျပန် e-sports တမကတာဝန်ရှိသူတွေအပြောနဲ့ပြောရမယ်ဆိုရင်တော့ဂျပန်ကတော်တဲ့ e-sports ကစားသမားတွေအနေနဲ့တခြားအာရှနိုင်ငံတွေကကစားသမားတွေလိုပဲကြော်ကြားနိုင်ကြတော့မယ်။ဝင်ငွေကောင်းကောင်းရနိုင်ကြတော့မယ်ဗျ။ ဒါရောမှအသက်15နှစ်အောက်ကဆိုရင်ကြီးစားအဆင့်ကစားနိုင်တယ်ဆိုတဲ့ဂုဏ်နဲ့ကစား권ပေးထားတယ်ငွေကြေးယူပြီးတော့ကစားလို့မရသေးဘူ
း Pro Gaming License ကြီးစားကစားသမား License ကတက်တန်း2နှစ်အနည်းဆုံးရှိပါတယ်ဒီတရားဝင်စီစဉ်တဲ့ပြိုင်ပွဲကြီးတွေမှာကောင်းကောင်းကစားနိုင်တဲ့ကစားသမားတွေအနေနဲ့အားကစားစိတ်သက်ရှိရပါမယ်ဒီဂျပန်ရဲ့ e-sport ကိုတိုးတက်အောင်လုပ်ပါမယ်စတဲ့အချက်၄ချက်ပါတဲ့ဝန်ခံကတိရေးရတယ်လို့ပဲနောက်ဒီ training သင်တန်းတို့တက်ပြီးတော့မှကြီးစားကစားသမား license ကိုရပါတယ်အကြံမို့လို့ဒီလောက်စီကံတင်းကျပ်ထားတာကဂျပန်မှာ e-sports ကစားနည်းတိုးတက်စေဖို့အထောက်အကူဖြစ်ရလားလို့တချို့ကလည်းမေးခွန်းထုတ်နေကြပါတယ်ရှင
်မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အပတ်စဉ်အခုလိုတနင်္လာညတိုင်းမှာစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်သောတာရှင်များရှင်လာမယ့်အင်္ဂါညတဲ့လေလိုက်အစီအစဉ်ဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိသလဲနားဆင်ပါရှင်
ဒိန်ပိုင်းဆိုင်ရာထိပါစော်ကားခံရမှုတွေခက်ဆိတ်ဆိတ်တွေ့လာရတာနဲ့အတူနိုင်ငံတဝန်းဘလောက်ဆူဆူရွာရွာဖြစ်နေကြပြီလဲကျွလွန်သူတွေကဘယ်လိုအခြေအနေတွေကိုအခွင့်ကောင်းယူနေကြပါသလဲ VOE ရဲ့အင်ကာနဲ့ညာပိုင်းဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ကိုယ်တိုင်ကြုံတွေ့ရတာတွေပဲဖြစ်ဖြစ်ဒီအပေါ်ရှုမြင်ချက်တွေပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြပါလို့ဖိတ်ခေါ်ပါတယ်ဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးကြမယ်ဆိုရင်တော့VOE ရဲ့ telephone number 1-232-382-5554ကိုဆက်သွယ်နိုင်ကြသလို VOE ရဲ့ email လိပ်စာ bamis@voanews.com ကိုလည်းတော်တာရှင်တို့ရဲ့ telephone number တွေဆွေးနွေးလိုတဲ့အကြောင်းအရာကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပေးပို့ထားနိုင်ကြပါတယ်။အင်္ဂါညချမ်းဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်နဲ့အားလုံးကိုဖိတ်ခေါ်ပါလိမ့်ရှင်။
မနက်ပြန်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။ VOA မြန်မာပိုင်းရဲ့တနင်္လာနေ့ညချမ်းအပတ်စဉ်ခန္ဓာအစီအစဉ်တွေကိုတင်ဆက်ပေးနေတာဖြစ်ပါတယ်။အခုတော့မရေးသန္တာကျော်စီစဉ်တင်ဆက်တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းလာမှာတော့ Buckingham နန်းတော်မှာကျင်းပတဲ့ Fashion ပြပွဲပြီးတော့ Sports Illustrated အားကစား Magazine ရဲ့ရေကူးဝတ်ဆောင်ထူးထောင်မှာဒီနေ့မြန်တဖုံရှင်ကဘယ်သူပါလဲဒီလိုမျိုးကဘာဒေါ်လာကထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထားတွေကိုပြောပြပေးသွားပါမယ်ခရစ်စတိုဖာဝင်မိသားစုတွေကမင်းသားဝီလျံရဲ့ဇနီး Cambridge မြို့သားကတော့ Kate နဲ့မြေမာကြီးအလစ်ဇဘက်ရဲ့တားလဲတော်ဆက်ပြီးတော့ဝီလျံမြေလဲဦးလေးတော်ဆက်တဲ့မင်းသားအန်ဒရူးရဲ့ဇနီးဖြစ်သူဆိုဖီတို့နှစ်ဦးပေါင်းပြီးတော့ဘက်ကင်ဟမ်နန်းတော်မှာဖက်ရှင်ပြပွဲတစ်ပွဲကျင်းပတော့ဖက်ရှင်နဲ့အမှုပညာလောကကနာမည်ကျော်တွေတက်ရောက်လာခဲ့ကြပါတယ်။သူတို့နှစ်ဦးဟာမြေမာကြီးဒုတိယမြောက်အလစ်ဇဘက်ကိုကိုးစားပြုပြီးတော့ဒီဖက်ရှင်ပြပွဲကိုကျင်းပပေးတာဖြစ်ပါတယ်။Vogue Fashion Magazine ရဲ့ Editor ချုပ် Anna Winter နောက်ပြီးတော့ British Fashion Designer Stella McCartney နဲ့ British Vogue Magazine ရဲ့ Editor အသစ် Edward Annenfold အပြင်နာမည်ကျော် British Supermodel Naomi Campbell ကိုပါပြည့်သက်ကြမှာတွေ့ရပါတယ်။ဒီ Fashion ပြပွဲဟာဒနသဟာယနိုင်ငံများ Fashion ဖလှယ်ရေးအထိမ်းအမှတ်အဖြစ်နဲ့ကျင်းပတာဖြစ်ပြီးတော့အေပီလာလန်ဒန်မြို့တော်မှာကျင်းပမယ်ဒနသဟာယနိုင်ငံများအစိုးရခေါင်းဆောင်တွေရဲ့အစည်းအဝေးမတိုင်ခင်အဲ့နိုင်ငံတွေကထင်ရှားတဲ့ဒီဇိုင်နာတွေနဲ့နောက်ပေါက်ဖက်ရှင်ဒီဇိုင်နာတွေရဲ့ဖန်တီးမှုတွေကိုပို့ပြီးမြင့်တင်ပေးနိုင်ဖို့ဒီလအစောပိုင်းမှာစတင်တဲ့အစီအစဉ်ဖြစ်ပါလိမ့်ရှင်။ Sports Illustrated Swimsuit အားကစားမဂ္ဂဇင်းရဲ့2018ရေကူးဝတ်ဆောင်အထူးထုတ်တွေမျက်နှာဖုံးရှင်ကတော့ Daniel Harrington ဆိုတဲ့ model မလေးပဲဖြစ်ပါလိမ့်။1964ခုနှစ်မှာစတင်ထုတ်ဝေကလေးကတနည်းတခါရေကူးဝတ်ဆောင်မျက်နှာဖုံးနဲ့အထူးထုတ်အတွက်မျက်နှာဖုံးမှာဖော်ပြခံရဖို့ရွေးချယ်ခံရတဲ့လူမဲအမျိုးသမီးနည်းနည်းလေးတဲ့မှာမှသူက3ဦးမြောက်ဖြစ်ပြီးတော့သူရှင်မှာတော့2000မှာ Beyonce နောက်ပြီးတော့ Hoshi က1996နဲ့1998ခုနှစ်တို့မှာ Tyra Banks တို့ဖော်ပြခံရဖို့ပါတယ်သူကအမှန်တကယ်2019ရေကူးဝတ်ဆောင်အထူးထုတ် Sports Illustrated Magazine မှာလည်းပါဝင်ဖော်ပြခံရတာဖြစ်ပါတယ် #MeToo ဆိုပြီးတော့လုပ်ငန်းခွင်မှာအမျိုးသမီးတွေလိမ်ပိုင်းဆိုင်ရာခွဲခြားဆက်ဆံခံရမှုအမျက်ထုတ်ခံရမှုကြုံရတာတွေကိုဖွင့်ပြောဖောက်ချအရေးယူနိုင်အောင်လှုပ်ဆောင်တဲ့လှုပ်ရှားမှုမတိုင်ခင်ကလေးကဒီမျက်နှာဖုံးကိုရိုက်ထားတာဖြစ်ပြီးတော့ဒီမျက်နှာဖုံးကတော့ရေကူးဝတ်ဆောင်တဲ့အမျိုးသမီးတွေကိုအမျိုးသားတွေ မျက်စိပဓာတာဖြစ်အောင်ပြတာတယ်ဆိုတာထက်ပို့ပြီးတော့လင်းနေတဲ့အတိတ်ပဲနောက်ွယ်မှာရှိပါတယ်လို့ Sports Illustrated Swimsuit Magazine Editor ကပြောပါတယ်သူတို့မဂ္ဂဇင်းဟာအဲ့အမျိုးသမီးတွေအတွက်မြင့်တင်နိုင်တဲ့ platform နေရာတစ်ခုဖန်တီးပေးပြီးတော့အဲ့အမျိုးသမီးတွေကိုဘက်ဆောင်ထူးကျွန်တဲ့သူတွေအဖြစ်နဲ့ဖော်ပြတာဖြစ်ပါတယ်လို့အဲ့ဒါ MJD ကပြောပါတယ်ရှင်ကမ္ဘာ့ရဲ့ popular ယဉ်ကျေးမှုစီးကြောင်းရဲ့မှတ်တိုင်တစ်ခုဖြစ်နေအားလုံးကဝိုင်းပြီးတော့ချီးကျူးနေကြတဲ့ Black Panther အမဲရောင်တစ်ကြုံရုပ်ရှင်ဟာရောင်ဝင်ဆုံးရုပ်ရှင်ကားစင်မှာလဲဆန်းကျင်တင်ထားလိုက်ပါတယ်။ Marvel လူဆန်းကောင်းရုပ်ရှင်ဟာမျှော်မှန်းထားတဲ့ကြော်လွန်ပြီးတော့ February 1ရက်ရက်ပဲသတင်းပတ်ကုန်ရုံးပိတ်ရဲ့အတွင်မှာမြောက်အမေရိကမှာရုံလက်မဲ့ရောင်းချရမှုဒေါ်လာ192တန်ရရှိခဲ့တယ်လို့ခန့်မှန်းရပါတယ်။ဒီကိန်းခနဲ့ရ Black Panther ရုပ်ရှင်ဟာစရုံတင်ပြခြင်းသတင်းပတ်မှာရုံကိုလူဝင်အများဆုံးရုပ်ရှင်ကားတွေထဲမှာနံပါတ်5နေရာရှိပါတယ်။သူထက်ပိုပြီးတော့ရုံဝင်တဲ့ရုပ်ရှင်ကားတွေဆိုလို့ Star Wars The Force Awakens ပြီးတော့ Star Wars The Last Jedi နောက်ပြီးတော့ Jurassic World နဲ့ The Avengers ရုပ်ရှင်ကားတွေပဲရှိပါတယ်။ February လောက်မှာဆိုရင်တော့ဒီရုပ်ရှင်ကားကရုံတင်ခြင်းဝင်ငွေအများဆုံးရတဲ့ကားဖြစ်ပါတယ်။ဒီကားကိုထုတ်လုပ်တဲ့ Walt Disney ကုမ္ပဏီကတော့Wakanda ပြည်မင်းမြတ်ရဲ့ကျေးဇူးကြောင့်လေလို့ဒီရုပ်ရှင်ထဲမှာအဓိကဇာတ်ရုပ်ကိုရည်ညွှန်းပြီးတော့ပြောသွားပါတယ်။အမေရိကန်ပြည်အောင်စုမှာတမရများနေ့အားလဲရရှိ၄ရက်ရုံးပိတ်ရက်အတွင်းအမေရိကန်နဲ့ကနေဒါမှာဒေါ်လာတန်200ကျော်ဝင်မယ်လို့ခန့်မှန်းထားခဲ့ကြပြီးတော့ဒီကမ္ဘာလုံးအတိုင်းအတာနဲ့ဆိုရင်တော့360တန်ဝင်မယ်လို့ပြောခဲ့တာပါ Hey y'all's friend I got to tell you something တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းနှလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းနှကလေးမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet.
မရေးသနာကျော်အစီအစဉ်တင်ဆက်တဲ့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သူယုံကြည်ရာကဏ္ဍကိုတင်ဆက်ပေးကြပါမယ်ဒီသတင်းမဲ့ရဲ့သူယုံကြည်ရာအစီအစဉ်မှာတော့အမေရိကန်ပြည်ထောင်စုမယ်ရီလန်းပြည်နယ်မှာနေထိုင်တဲ့ဒေါက်တာတင်မိုးအောင်ရဲ့ယုံကြည်ရာကိုနားဆင်ကြရပါမယ်ရှင်မမိုးဖြူကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ဒီနေ့ကျွန်မပြောချင်တဲ့ယုံကြည်ရာလေးကတော့စိတ်ပိုင်းဆိုင်ရာရင့်ကျက်တည်နေအောင်လေ့ကျင့်ခြင်းဆိုတာပါအခုခေတ်ကဘာကြီးမှာရုပ်ဝတ္ထုပိုင်းဆိုင်ရာတွေအမကန်တိုးတက်ပြောင်းလဲလာတာနဲ့အမျှစိတ်ပိုင်းဆိုင်ရာတွေးခေါ်ရင့်ကျက်ဖို့နဲ့ကိုကျင့်သိက္ခာထိမ့်သိမ့်နိုင်ကြဖို့ဆိုတဲ့စိတ်ပိုင်းဆိုင်ရာတိုးတက်ပြောင်းလဲမှုတွေဟာလည်းအထူးလိုအပ်လာတာကိုတွေ့နေရပါတယ်လူတွေဟာဥစ္စာစီးပွားတိုးတက်အောင်အဆင့်တန်းမြင့်အောင်ဩဇာတိတ်မှကြီးထွားလာအောင်ကြိုးစားကြရင်းနဲ့ဖြစ်ပေါ်လာတဲ့အောင်မြင်မှုတွေပေါ်မှာတက်မဲ့ရာကနေတဆင့်တခါတည်းရန်ဘဝရဲ့အခက်ခဲစင်ကုန်မှုတွေကြုံတွေ့လာရတဲ့အခါမှာစိတ်ထဲမှာ mental conflict လို့ခေါ်တဲ့စိတ်တွင်းပဋိပက္ခတွေဖြစ်လာတတ်ကြပါတယ်ဒီလိုကြုံတွေ့လာရတဲ့အချိန်မှာစိတ်ပိုင်းဆိုင်ရာတည်ငြိမ်ရင့်ကျက်အောင်မလိကျင့်ထားတဲ့သူတွေဟာပင်ပန်းကြီးစွာရင်ဆိုင်ကြရပြီးနောက်ဆုံးမမှန်ကန်တဲ့နည်းလမ်းတွေနဲ့ဖြေရှင်းရင်အရက်ဆတဲ့မူရစေဝါဆွဲတာတွေစိတ်ချယောဂါဖြစ်တာတွေမိမိကိုယ်ကိုမိမိတတ်သေးတာသူတစ်ပါးကိုတက်ဖြတ်မိတာဆရဲအမှားတွေမဖြစ်တင်တာတွေကျူးလွန်မိတတ်ကြတာအခုခေတ်မှာအထင်ရှားတွေ့နေရပါတယ်လူများစုဟာရုပ်ပိုင်းဆိုင်ရာကျန်းမာအောင်လှပအောင်ပြုပြင်ကြတာတွေကိုယ်ကာယလိကျင့်ခန်းတွေပြုလုပ်နေကြပေမဲ့မိမိစိတ်ကိုတန်ရှင်းတည်ငြိမ်ရင်ကျက်အောင်ချင်မမေ့လျော်နေတတ်ကြပါရဲ့ဒီတော့စိတ်ပိုင်းဆိုင်ရာတိုးတက်ဖွံ့ဖြိုးအောင်ပြုလုပ်ဖို့အတွက်မိမိနဲ့မိမိပတ်ဝန်းကျင်မှာရှိတဲ့ဖြစ်ပေါ်ပြောင်းလဲမှုတိုင်းကိုဗက်လိုက်မှုကင်းစွာနဲ့သဘာဝကျကျလေးလာသုံးသက်တတ်ဖို့လိုလာပါရဲ့ဒီလိုသုံးသက်ဆင်ခြင်နိုင်မှုအတွက်ကျမတို့မှာမှန်ကန်တဲ့ဘုဟုတ္တတွေရှာမိနိုင်ဖို့ရရှိလာတဲ့ဘုဟုတ္တတွေကိုလည်းမိမိဘဝတက်တန်းတစ်လျှောက်မှာတွေ့ကြုံခဲ့ရတဲ့ဘဝသင်ကန်းစာတွေနဲ့တိုက်ဆိုင်ပြီးမှန်ကန်တဲ့အသည့်ဆုံးဖြတ်ချက်ချနိုင်ဖို့ကလည်းအင်မတန်အရေးကြီးပါရဲ့မိမိပိုင်ဆိုင်တဲ့ဩဇာအာဏာအရာဝတ္ထုပစ္စည်းနဲ့တကွတက်ရှိတက်မဲ့အလုံးဟာအချိန်မရွေးအကြောင်းတစ်ခုခုကြောင့်ပျောက်ကွယ်သွားနိုင်တယ်ဆိုတဲ့မမြင်နိုင်တဲ့ပြောင်းလဲမှုတွေအတွက်ရုပ်ပိုင်းဆိုင်ရာ backup တွေပြင်ဆင်ထားဖို့လိုအပ်တယ်လို့မိမိစိတ်ကိုပြင်ဆင်ထားနိုင်ဖို့ကလည်းအထူးလိုအပ်ပါတယ်။အလုပ်တစ်ခုကိုပြုလုပ်တဲ့နေရာမှာကောင်းမွန်တဲ့အကျိုးသက်ရောက်ရရှိဖို့အတွက်အချက်၄ချက်လိုအပ်ပါတယ်။ ပထမဆုံးချက်ကတော့မိမိဆောင်ရွက်မဲ့လုပ်ငန်းအတွက်ဥတီချက်ခိုင်မာရပါမယ်ဒုတိယကထက်သန်တဲ့ဝရိယရှိရမယ်တတိယအနေနဲ့စိတ်သက်ခိုင်မာရမယ်နောက်ဆုံးချက်ကတော့အကောင်းဆုံးဝေဖန်နိုင်တဲ့ပညာဉာဏ်ရှိရပါမယ်ဒီလေးချက်ရဲ့အဓိကရည်တည်ချက်ကတော့စိတ်ပဲဖြစ်ပါတယ်လူတယောက်ရဲ့စိတ်ထားမြင့်မြတ်မှန်ကန်မှုဟာငငယ်လေးကနီးစပ်ရာအုတ်ထင်းသူမိဘဆရာသမားတွေရဲ့တွင်တင်ဆုံးမနီးလန်းပြမှုနဲ့အတူတကွပေါင်းသင်းနေထိုင်တဲ့သူတွေရဲ့အကျင့်စရိုက်ပေါ်မှာအဓိကကြပါတယ်။ကောင်းရာမှန်ရာလို့သူတို့ရဲ့စိတ်ဟာ self confidence လို့ခေါ်တဲ့မိမိကိုယ်ကိုယုံကြည်မှုအပြည့်နဲ့အရာရာကိုရရဲ့ရင်ရင်ဆိုင်နိုင်ကြပါတယ်။ဒါရီအလုံးဟာစိတ်သက်ခိုင်မာအောင်လေ့ကျင့်ထားသူတွေရဲ့ရလဒ်ကောင်းတွေပါပဲ။စီးပွားရေးလူမှုရေးစတဲ့လုပ်ငန်းတိုင်းမှာစွန့်စွန့်တမန်ကြိုးစားဖို့လိုအပ်တယ်လို့ဝိသမလောဘနဲ့လွန်ကဲအဆွမ်းရောက်မှုတွေကိုလေတက်တီနားလဲပြီးဆင်ကျင်တက်ဖို့ကိုနဲ့ကိုပတ်ဝန်းကျင်မှာကိုချင်းစာတရားလူစီကန်းဆိုတာတွေကိုအစင်အမြဲစောင့်စည်းလိုက်နာကြဖို့လေလိုအပ်ပါတယ်နေ့စဉ်နေ့တိုင်းတနေ့တာမှာကိုလုပ်ခဲ့တဲ့အလုပ်တွေကိုမိမိကိုမိမိဘက်မလိုက်ပဲမှန်ကန်မှုရှိမရှိအိယာဝန်ငံဒီတိုင်းသုံးသက်ဆင်ကျင်တဲ့အလေးချက်လေးတစ်ခုကိုမှန်မှန်လုပ်ဖြစ်ခဲ့မယ်ဆိုရင်တနေ့ထက်တနေ့မှန်ကန်ရင့်ကျက်တဲ့အတွေးခေါ်ပြုမှုတွေတိုးတက်လာမှာဖြစ်ပါတယ်ဘေးဘာသာဝင်မဲဖြစ်ဖြစ်အခုပြောခဲ့တဲ့လေ့ကျင့်လေးတွေကိုအချိန်နည်းနည်းလေးပြပြီးနေ့စဉ်မမှန်သုံးသက်ဆင်ခြင်ကြမယ်ဆိုရင်ဒီလေ့ကျင့်လေးတွေကနေတဆင့်လက်ရှိအချိန်တွေထက်ပုံမူရင့်ကျက်ကောင်းမွန်တဲ့အမျှော်မြင်တွေးခေါ်တွေနဲ့ငြိမ်းချမ်းတဲ့လူပေါင်းလောကကြီးကိုအုတ်တစ်ချက်သဲတပွင့်အနေနဲ့ပံ့ပိုးသွားနိုင်လိမ့်မယ်လို့ကျမယုံကြည်ရလေးတစ်ခုကိုမျှဝေလိုက်ပါတယ်ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမနက်ဖြန်အင်္ဂါမနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24 40 49 50တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်တနင်္လာညရဲ့အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင်
ရိုဟင်ဂျာမွတ်စလင်တွေပေါ်တပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးမြန်မာစစ်ဗိုလ်ချုပ်တွေကိုဒဏ်ခတ်ပိတ်ဆို့မှုချက်မှတ်ရေးနောက်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လူခွင့်ရချိုးဖောက်မှုဆွဆဲချက်တွေကြောင့်ဥရောပသမ္မတ EU ကလက်နက်တင်ဖို့ရောင်းချခွင့်ကန့်သတ်ချက်ကိုပို့ပြီးတော့တင်းကျပ်ရေးတို့ကိုဆောင်ရွက်ဖို့ဥရောပသမ္မတနိုင်ငံခြားရေးဝန်ကြီးတွေဒီကနေ့တနင်္လာနေ့မှာသဘောတူလိုက်ကြပါပြီလူခွင့်ရချိုးဖောက်မှုတွေကိုစိုးစိုးဝါးဝါးနဲ့စနစ်တကျကျူးလွန်မှုတွေအတွက်တာဝန်ရှိတဲ့မြန်မာလက်နက်ကင်တပ်တွေကအကြီးတန်းစစ်တပ်ရရှိတွေအပေါ်ချက်ချင်းပြစ်မှတ်ထားကန့်သတ်မှုတွေလုပ်ဖို့ဥရောပသမ္မတနိုင်ငံခြားရေးဝန်ကြီးတွေကကြေညာချက်မှာပြောဆိုထားပါတယ်။ကုလသမဂ္ဂလွန်ကျွေးကောင်စီကချက်မှတ်တဲ့ဆုံးဖြတ်ချက်ကိုထိတိယောက်ယောက်ကျင့်သုံးမှအတိတ်ပဲရှိမယ်လို့ကုလသမဂ္ဂအထူးရင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုလိုက်ပြီးဆီးရီးယားနိုင်ငံတွင်းကမတိမငြိမ်ဖြစ်နေတဲ့အရှိဂူတာဒေတာတွင်ပြည်သူတွေအနေနဲ့လူသားချင်းစာနာမှုအကူအညီတွေကိုထပ်ပြီးမစောင့်နိုင်တော့ဘူးလို့ထပ်လောင်းပြောဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံတဝန်းရပ်ပေါင်း30အပြည့်အခက်ရက်စဲဖို့အတားအဆီးတွေကိုဖယ်ရှားပြီးကုသရေးနဲ့ကယ်ဆယ်ရေးလုပ်သားတွေဝင်ရောက်ခွင့်ပြုဖို့ကုလသမဂ္ဂလွန်ခြုံရေးကောင်စီကပြီးခဲ့တဲ့စနေနေ့ကတောင်းဆိုထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်မှာဒီကနေ့တနင်္လာနေ့နိုင်ငံတဝန်းကပြည်내အုပ်ချုပ်ရေးမှုတွေတွေ့ဆုံပွဲမှာတော့ဒီလအတွင်းဖြစ်ခဲ့ရတဲ့ Florida ထက်တန်းကျောင်းမှာလူစုလူဝေးတွင်ပြစ်ခတ်မှုနဲ့ပတ်သက်ပြီးအဓိကထားဆွေးနွေးမယ်လို့သမ္မတ Donald Trump ကပြောဆိုလိုက်ပါတယ်။နိုင်ငံမှာဖြစ်နေတဲ့ကိစ္စကိုအဆုံးသတ်နိုင်ရည်အလေးထားဆောင်ရွက်ရမှာဖြစ်တာကြောင့်အခုလိုဦးစားပေးဆွေးနွေးမယ်လို့ယူဆတဲ့အကြောင်းလဲသမ္မတကပြောဆိုထားပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်။မနက်ပြန်မနက်ခင်းထုတ်လွှင့်မယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.